Welcome to the Voice of America in Burmese.
မြန်မာနိုင်ငံပြည်ကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2018ခုနှစ်မတ်လ9ရက်နေ့တောက်တာနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမဆန်တော်ချိန်ည9:00 အထိ9မီတာ1925.32နဲ့တိုင်းလာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းလေးတွေမှာတော့နျူကလ িয়ার စီစဉ်ဆုံးသက်ရေးမြောက်ကိုရီးယားကောင်ဆောင်နဲ့မေလာရဲ့နောက်ဆုံးထတွေ့ဆုံဆွေးနွေးကိုအမေရိကန်သမ္မတထရန့်ကလက်ခံလိုက်ပါတယ်။ရခိုင်ပြည်နယ်မှာလူမျိုးရိုးတပ်ဖြတ်မှုထိကျွန်းရရာရောက်နေတဲ့ထောက်ထားတွေထပ်မံတွေ့ရတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ထူးခိုးစေရန်ကြီးလီကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေသူချင်းညာပြေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရင်းညာမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းမှုတွေလုပ်နေတယ်ဆိုတော့ဆွဆွဲချက်နဲ့ပတ်သက်လို့ရှင်းလင်းပြသတဲ့အထောက်အထားလိုချင်တယ်လို့မြန်မာအစိုးရကပြောနေချိန်မှာပဲဝါရှင်တန်မှာရှိတဲ့အမေရိကန်တမ်မတ်ကြီးဒီဦးအောင်လင်းနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းနားဆင်ရဖို့ရှိပါတယ်တခါငင်းစုစီအငင်းပွားဝယ်ဥပဒေချမ်းနဲ့ပတ်သက်ပြီးပြည်သူ့လွတ်တော်မှာဆွေးနွေးနေတာနဲ့ပတ်သက်လို့တိုင်းသားပါတီတစ်ခုကိုယ်စားလှယ်ရတော့
ရှင်းရှင်းချက်နဲ့ပတ်သက်ပြီးတော့သူကကုန်ကြတဲ့ကျေးတံဖို့ရယ်ပြီးတော့အဲ့ဒီကဘလူးကထောက်ပံ့လဲဘလူးအဖွဲ့စီကဘလူးရလဲဆိုတော့ကိစ္စတခုပေါ့နော
်ဒီနေ့ပြီးမှစတိုက်ဆိုသလိုနားဆင်ရဖို့ရှိပါတယ်တခါဥကိုနီအမှုနဲ့ပတ်သက်ပြီးတော့ကြားနာချက်တွေကိုလည်းဒီကနေ့တင်ပြအောင်မှာပါအဲ့ဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေးဟာသိပ္ပံနဲ့နှီးပညာနဲ့တုဒ္ဒဆုံးလင်းအမေရိကန်တခွင်ဆရာတွေကိုလည်းနားဆင်ရမှာပါအခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပြပါအောင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ဆုံးသက်ရေးမေလတဲ့နောက်မှကျပဲမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဆွေးနွေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်လက်ခံလိုက်တဲ့အပေါ်သတင်းနဲ့ကြေညာရေးတန်မြတ်မြင်တွေလည်းထွက်ပေါ်လာပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်နဲ့တွေ့ဆုံမှုအမေရိကန်သမ္မတကလက်ခံလိုက်တဲ့သတင်းကိုတော့ပြီးခဲ့တဲ့သတင်းပတ်ထဲမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံခဲ့ရတဲ့နောက်ပတ်သက်လို့အမေရိကန်သမ္မတအမျိုးသားလူညီအချံပေး HM MacMaster ပါဝင်အင်ပီရိုအရာရှိတွေကိုရှင်းလင်းတင်ပြဖို့ဝါရှင်တန်ကိုရောက်နေတဲ့တောင်ကိုရီးယားမျိုးသားလူညီဌာနအကြီးအကဲချွန်ယီဝီယွမ်ကမနေ့နောက်ပိုင်းမှာကြေညာလိုက်တာပါ။တင်ပြချက်တွေကိုသမ္မတထရန့်အနေနဲ့ကျေနပ်မှုရှိခဲ့ပြီးနျူကလ িয়ার အပိဒံခင်းရှင်ရေးမိလာတဲ့နောက်ဆုံးထတွေ့ဆုံမှုကိုလည်းလက်ခံခဲ့တဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ရဲ့နှုတ်နဲ့ဖိတ်ကြားချက်ကိုအမေရိကန်သမ္မတထံသတင်းစကားပါခဲ့တဲ့တောင်ကိုရီးယားမျိုးသားလူညီဌာနအကြီးအကဲကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ခင်းစင်ရေးဆွေးနွေးညီနိုင်မှုနဲ့ဆွေးနွေးနေချိန်မှာလည်းနျူကလ িয়ার နဲ့မစ်ဆိုင်တုံးစမ်းသပ်မှုတွေကိုစိုင်းငံ့ထားဖို့ဆန္ဒရှိတဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်နဲ့တင်းလာနေတဲ့မှာတွေ့ဆုံခဲ့တဲ့တောင်ကိုရီးယားတန်ကိုယ်စားလှယ်ဖွဲ့ခေါင်းဆောင်ချွန်ယီယွန်ကပြောဆိုထားတာပါ။မြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတတို့တွေ့ဆုံမဲ့အစီအစဉ်နဲ့ပတ်သက်လို့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့ကျိုးနိုင်ငံအပြင်ရုရှားနိုင်ငံတို့ကပါကြိုဆိုကြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့လှုပ်ရက်တွေပေါ်တန်တရားမြင်နေရှိနေတဲ့ဂျပန်နိုင်ငံကဝန်ကြီးချုပ်ရှင်ဆိုအာဘေကတော့အမေရိကန်သမ္မတနဲ့မနေ့ကပဲတယ်လီဖုန်းဆက်သွယ်စကားပြောခဲ့ပြီးမြောက်ကိုရီးယားပေါ်ပြည်အပင်းမှုတွေနဲ့ပြောင်းလဲဖို့ကြိုးပမ်းမှုတွေကိုချီချူးစကားပြောဆိုခဲ့တယ်လို့မြောက်ကိုရီးယားနဲ့ထိတိဆွေးနွေးမဲ့အစီအစဉ်နဲ့ပတ်သက်လို့အမေရိကန်သမ္မတနဲ့ဆွေးနွေးဖို့လည်းရှိလာတဲ့ဝါရှင်တန်ကိုသွားမယ်အကြောင်းကြေညာခဲ့ပါတယ်
ဆီးရီးယားနိုင်ငံမှာအရေးတကြီးလိုအပ်နေတဲ့စာနာမှုအကူအညီတွေတင်ဆောင်လာတဲ့မော်တော်ယာဉ်နဲ့ဟာဝန်းရံပိတ်ဆို့ခံရတဲ့ဂွာတာအရှေ့ပိုင်းဒေသကိုဒီကနေ့ဝင်ရောက်နိုင်ခဲ့ကြပေမဲ့တကြော့ပြန်လေကြောင်းတိုက်ခတ်မှုတွေကြောင့်အရေးပေါ်ပစ္စည်းတွေကိုမချနိုင်ပဲဖြစ်ခဲ့ရကြောင်းကုလသမဂ္ဂတာဝန်ရှိသူတွေနဲ့နိုင်ငံတကာချက်ချင်းအဖွဲ့တွေကပြောပါတယ်ပုံကျဲတိုက်ခတ်မှုတွေဟာရုရှားအစိုးရပါဝင်သက်ဆိုင်သူတွေအလုံးကဘေးကင်းလုံခြုံမှုရှိဖို့အာမခံချက်ကိုချိုးဖောက်ရောက်ခဲ့ကြောင်းလဲဆီးရီးယားနိုင်ငံမှာရှိတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရုံးကပြောပါတယ်လုံခြုံရေးအခြေအနေတွေကြောင့်တင်းနှံလာနေတဲ့ကအရေးပေါ်အကူအညီတွေကိုမချနိုင်ပဲဖြစ်ခဲ့ရတဲ့ truck က73ဆင်းဟာဒီကနေ့ဒူမာမြို့အနီးအရောက်မှာပဲတိုက်ခတ်မှုတွေပေါ်ပေါက်ခဲ့တာပါလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယက်အယ်ဟူစိန်ကတော့ကွာတာအရှေ့ပိုင်းမှာစစ်ရာဇဝတ်မှုကျူးလွန်သူတွေကိုအရေးယူနိုင်အောင်ကြိုးပမ်းဖို့နဲ့မကြတဲ့ခင်ကဖြစ်ပွားခဲ့တဲ့တိုက်ခတ်မှုတွေကိုတီချာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လည်းတိုက်တွန်းခဲ့ပါတယ်2013ခုနှစ်ကလေးကဝန်ရံပိတ်ဆို့ခံရတဲ့သဘုံတွေထိန်းချုပ်ရာကွာတာအရှေ့ပိုင်းမှာမကြတဲ့ခင်ကကြုံခဲ့ရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့လည်းဒီလအစမ်းမှာပြုလုပ်ခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အထူးအစည်းအဝေးမှာမဟာမင်းကြီးကပြောဆိုခဲ့တာပါအစိုးရလိုလာတဲ့တပ်ဖွဲ့တွေဝန်းရံထားတဲ့ဒေသမှာရှိနေကြတဲ့လူပေါင်း၄သိန်းလောက်အတွက်လိုအပ်နေတဲ့စာနာရိတ်ခါဆေးဝါးတွေပေးပို့ခွင့်မရပဲဖြစ်နေတယ်လို့အစာအာဟာရချို့တဲ့မှုနဲ့ကြုံနေရတဲ့ထောင်ထောင်ချီတဲ့ကလေးတွေဟာလည်းဆီးရီးယားအစိုးရရဲ့လေကြောင်းတိုက်ခတ်မှုရံကရှောင်ရှားဖို့မြေအောက်ခန်းတွေမှာနေထိုင်နေကြပြီးတော့ထိတ်လန့်တုန်လို့မှုဝေဒနာတွေကိုခံစားနေရကြောင်းပြောဆိုခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံရှင်းမြောက်ဘက်ဒေသမှာတာလီဘန်ရဲ့အယုံတက်ချိန်မတန်ခင်စီးနင်းတက်ခိုက်မှုတစ်ခုတွင်အစိုးရလူမျိုးရေးတပ်ဖွဲ့18ဦးထပ်မံနေဆုံးပြီးအများပြတ်တမ်းရသွားပါတယ်။တခါပြင်းနယ်မှာရှိတဲ့တောက်ထူထက်ရကွာဝါချာကာခရိုင်ကအာဖဂန်စစ်အခြေစိုက်စခန်းတစ်ခုကိုဒရုန်းနဲ့စီးနင်းတက်ခိုက်ရာကတိုက်ပွဲတွေဆက်ဖြစ်ခဲ့တာပါ။တာလီဘန်ဘက်ကတတ်နေရောလို့အမိပေးထားတဲ့အထူးတပ်ဖွဲ့ဝင်တွေအများပြတ်ပါဝင်တဲ့တက်ခိုက်သူတွေကစစ်စခန်းနဲ့အနီးနားကလူမျိုးရေးကစ်စခန်းတွေကိုလျှော့ရွက်စီးနင်းတက်ခိုက်ခဲ့တဲ့အကြောင်းခရိုင်အုပ်ချုပ်ရေးမှူးကဒီလိုပြောပါတယ်ဒီဆုံးသူတွေကအာဖဂန်စစ်သားတွေနဲ့ရတဖို့နဲ့ပေါင်းချောင်းလဲအတီးပြပြောဆိုကြတာပါတာလီဘန်ပြောခွင့်ရသူကတော့စစ်ကန်နဲ့ကင်စကန်စစ်နှစ်ခုကိုတပ်ဖွဲ့ဝင်တွေဝင်ရောက်စီးနင်းတက်ခတ်ခဲ့ပြီးအာဖဂန်တပ်ဖွဲ့ဝင်30နီးပါးတိစုံချောင်းကြီးညာခဲ့ပါတယ်အချိန်ထဲမှာလည်းကပူးမျိုးတော့လူများပြတ်စုဝင်နေတဲ့နေရာနဲ့မီတာ300လောက်အကွာမှာအသေးခံဘုံခွဲသမားတူရဲ့တက်ကတ်မှုကြောင့်ဒီကနေ့မှာပဲလူကုန်တက်မနေသေးဆုံးပြီးဆစ်ရှိဦးတန်ရခဲ့တဲ့အကြောင်းပြည်ထောင်ဝန်ကြီးဌာနကပြောဆိုခဲ့တာပါအာဖဂန်နိုင်ငံကခရိုင်ပေါင်း409ခုမှာအစိုးရရဲ့ဩဇာအာဏာနဲ့ထိချုပ်နိုင်စွမ်းဟာ2015ခုနှစ်ဒီဇင်ဘာလကဆက်လို့အနည်းဆုံးအဖြစ်56ရာခိုင်နှုန်းအောက်မှာသာရှိနေတဲ့အကြောင်းအမေရိကန်စစ်တပ်ရဲ့ဆက်စစ်ချက်ထွက်ပေါ်လာပြီးနောက်မှာပဲတက်ကတ်မှုတွေပေါ်ပေါက်နေတာလည်းဖြစ်ပါတယ်
ရုရှားနိုင်ငံရဲ့တပ်အင်အားကိုအစင်မြင့်ခိမိစနစ်တွေတပ်ဆင်လာတာဟာအမေရိကန်နဲ့ဥရောပတပ်ဖွဲ့တွေအတွက်အနိုင်ရရှိတဲ့အခြေအနေဖက်ကိုရောက်ရှိလာစေပါတယ်ရုရှားတို့ဘက်ကသူ့ရဲ့တိုက်ချင်းပြစ်စစ်လက်နက်တွေနဲ့အမေရိကန်ရဲ့မဟာမိတ်တို့ကိုချိန်ချောက်လာနိုင်တဲ့အပေါ်ကာကွယ်ရေးအရာရှိတွေဘက်ကစိုးရိမ်မှုတွေတိုးလာနေပါတယ်အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးစနစ်တွေအတုံးမကျဖြစ်သွားအောင်တိုက်ခိုက်ဖို့ပုံစံထုတ်ထားတဲ့စနစ်လေးမျိုးရရှိထားပြီလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်တဲ့အတွက်တည်တင်းပတ်တွင်ရုရှားရဲ့နျူကလ িয়ার လက်နက်တွေအပေါ်အများကအာရုံစိုက်လာနေတာပါရုရှားနိုင်ငံကအခုနောက်ပိုင်းလှုပ်လာတဲ့ပုံစံအတိုင်းလက်နက်တွေကိုထုတ်ပြတဲ့အနေနဲ့ယူကရိန်းနဲ့ဆီးရီးယားမှာစစ်တပ်အုံပြမှာကိုအမေရိကန်နဲ့ဥရောပတာဝန်ရှိသူတွေကထတ်တူဆိုရင်နေကြတာပါစီးအေးကာလာနောက်ပိုင်းကဆက်လို့မတွေ့မမြင်ဖို့တဲ့အစီအမျိုးနဲ့ရုရှားစစ်တပ်ကဆက်တိုက်ခိမိနေစနစ်တွေအုံပြလာတဲ့အတွက်အမေရိကန်ဘက်ကငြိမ်းချမ်းရေးကလွဲပြီးရွေးချယ်စရာဘာမှမရှိဘူးလို့ဥရောပကအမေရိကန်တပ်ဖွဲ့တမူးဗိုလ်ချုပ်ကြီးကာတစ်ကာပါရိုတီကအမေရိကန်လွှတ်တော်ကိုကြာတာပြင်းနေမှာသတိပေးတင်ပြခဲ့ပါတယ်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစည်းအဝေးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 7783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ
်ဒီရအမေရိကန်တန်မြန်မာဘာသာအစည်းအဝေးရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီခိုင်ပြည်ကလူခွေရေးချိုးဖောက်မှုတွေဟာလူမျိုးတို့တပ်ဖြတ်မှုထိကျူးလွန်ရာရောက်နိုင်တဲ့ထောက်ထားပြီးထပ်မံတွေးရှိနေရတဲ့အတွက်စုံစမ်းစစ်ဆေးဖို့လိုအပ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။လူမျိုးတို့တပ်ဖြတ်မှုမြောက်နိုင်တဲ့လက္ခဏာတွေတွေ့ရတဲ့အတွက်တာဝန်ရှိသူတွေကိုအရေးယူနိုင်အောင်ဆောင်ရွက်ဖို့လိုအပ်ကြောင်းလည်းလူခွေရေးအထူးကိုယ်စားရန်ဟင်းလီကကုလသမဂ္ဂလူခွေရေးကောင်စီကိုတင်သွင်းထားတဲ့အစီရင်ခံမှာဖော်ပြခဲ့တာပါ။ဒီမှာဆိုရခေါင်းဆောင်ပိုင်းအနေနဲ့စိုးရွားတဲ့လူခွေရေးချိုးဖောက်မှုတွေကိုဟန်တားတာတားဆီးတာပြစ်တင်ရှုတ်ချတာတွေမရှိခဲ့ကြောင်းလည်းအစိုးရခန့်စားမှာပြောဆိုထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကလူကျွေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေရအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွေရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာကဆွဆွဲထားတာဖြစ်ပါတယ်။မြန်မာစစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူခွေရေးချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပြီးလူခွေရေးချိုးဖောက်မှုကျူးလွန်သူတပ်ဖွဲ့ဝင်တချို့ကိုအရေးယူရတယ်လည်းလုပ်ခဲ့တာပါ။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်လူမျိုးရေးတပ်ဖြတ်မှုအထိကျူးလွန်ခဲ့တဲ့လက္ခဏာတွေတွေ့ရကြောင်းပြောဆိုထားတဲ့လူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇက်အယ်ဟူစိန်ကတော့နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကအရေးယူနိုင်အောင်ကုလသမဂ္ဂထူထူညီလာခံကတာဝန်ပေးဖို့လဲမနေ့တုန်းကပဲတိုက်တွန်းထားပါတယ်။ဆိုရတဲ့ရာဇဝတ်မှုကြီးတွေကိုကျူးလွန်သူတွေကိုစုံစမ်းစစ်ဆေးအရေးယူနိုင်မဲ့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဆက်လက်ဖိအားပေးတောင်းဆိုသွားဖို့လိုအပ်ကြောင်းလဲလူခွင့်ရေးဆိုင်ကုလသမဂ္ဂမဟာမင်းကြီးကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမနေ့တုန်းကပဲပြောဆိုခဲ့တာပါ။ဒီမှာဆိုရအဖွဲ့ရုံးဝန်ကြီးဦးတောင်ထွန်းကတော့လူမျိုးတို့တပ်ဖြတ်မှုဆွဆွဲချက်တွေအတွက်ရှင်းလင်းပြသတဲ့ထောက်ထားပြီးထုတ်ဖော်ပြသဖို့လူခွင့်ရေးကောင်စီမှမနေ့တုန်းကပဲတုံ့ပြန်ပြောဆိုထားပါတယ်
အမေရိကန်ပြည်ထောင်စုကိုတမနီနဲ့အလူမီနီယံတင်သွင်းမှုအပေါ်အခွန်စည်းမျဉ်းသစ်တွေတမမဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်မှာကင်းလွတ်ခွင့်ရှိမရှိရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းဥရောပသမ္မတ EU ကပြောဆိုလိုက်ပါတယ်။စည်းမျဉ်းသစ်မှာ EU နိုင်ငံတွေကိုကင်းလွတ်ခွင့်ပြုတာကြောင့်အတည်ပြုချက်ရဖို့မျှော်လင့်ကြောင်းလည်း EU ကုန်သွယ်ရေးဆိုင်ရာကော်မရှင်နာမင်းကြီးဆလီယာမဲလ်စထရ ோம் ကဘယ်ဂျီယမ်နိုင်ငံဘရာဇီးလ်မြို့မှာဒီကနေ့ပဲပြောဆိုခဲ့ပါတယ်။တမနီတင်သွင်းမှုအပေါ်25ရာခိုင်နှုန်းအလူမီနီယံတင်သွင်းမှုအပေါ်10ရာခိုင်နှုန်းတတ်မှတ်ထားပြီးသတင်းနှစ်ပတ်အတွင်းစတင်အသက်ဝင်မဲ့အစီအစဉ်ကိုတော့မနေ့ရုံးကပဲတမ မနာထရမ်ကလက်မှတ်ရေးထိုးခဲ့တာပါ။မြောက်အတ္တလန္တိတ်လှုပ်လှစွာကုန်သွယ်ခွင့်စားချုပ် NAFTA နဲ့ပတ်သက်လို့ပြန်လည်ညှိနှိုင်းနေဆဲဖြစ်တဲ့အမေရိကန်ရဲ့အိမ်နီးချင်းကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကရောအခွန်စည်းမျဉ်းတစ်ကနေရယူကင်းလွှတ်ခွင့်ပြုထားပါတယ်။ EU ကုန်သွယ်ရေးဆိုင်ရာကော်မရှင်နာမင်းကြီးကရောကုန်သွယ်ရေးစစ်ပွဲတွေကိုမလိုလားပေမဲ့မြေပယ်ထောပံ့တဲ့လိမ္မော်ရေးအပါအဝင်အမေရိကန်တွင်းကုန်တွေအပေါ်အခွန်စည်းကျပ်မှုတွေနဲ့တုံ့ပြန်သွားဖို့ပြင်ဆင်ထားကြောင်းလည်းသတိပေးခဲ့တာပါ။စည်းမျဉ်းတစ်ကြောင်အမေရိကန်တို့ကိုတင်ပို့မှုကျဆင်းလာတာနဲ့အမျှ EU နိုင်ငံတွေကိုတင်သွင်းမှုတွေတိုးလာနိုင်တဲ့အတွက်အဖွဲ့ဝင်နိုင်ငံတွေကတမနီလုပ်ငန်းတွေမှာအလုတ်အကင်ထောင်းထောင်းကြီးဆုံးရှုံးနိုင်တယ်လို့အမေရိကန်မှာလည်းအလုတ်အကင်အမြောက်များဆုံးရှုံးနိုင်ကြောင်းလဲဥရောပတမနီလုပ်ငန်းအသင်းအတွင်းရေးမှူးချုပ် Alex Segret ကပြောဆိုခဲ့ပါတယ်။တမနာထရမ်ကတော့ကုန်သွယ်ရေးစစ်ပွဲတွေပေါ်ပေါက်လာနိုင်တယ်လို့မိတ်ဆွေတွေနဲ့မဟာမိတ်နိုင်ငံတွေကသတိပေးနေတဲ့အကြောင်းမှာပဲတွင်းကုန်စီးမင်းသစ်ကိုပြတ်ထန်းခဲ့တာဖြစ်ပါတယ်။
အမေရိကန်ကိုတင်သွင်းနေတဲ့တမလီနဲ့အလူမီနီယံတွေပေါ်အခွန်စည်းမျဉ်းသစ်တွေတမမဲ့တမတော်တော်နဲ့ထွက်ရအစီအစဉ်ပေါ်မှာတော့ပြည်ရင်းပြည်ပကတုံ့ပြန်မှုတွေလည်းပြင်းပြင်းထန်ထန်ဆက်လက်ထွက်ပေါ်နေပါတယ်။ကရီးယားနိုင်ငံချဲဝန်ကြီးခရစ်ရှာဖီလန်ကတော့တတဝင်ရာကြီးအမေရိကန်တာဝန်ရှိသူတွေနဲ့မကြသေးခင်ကပဲပူးပေါင်းကြိုးပမ်းခဲ့ကြတယ်လို့တွင်းကုန်စည်းမျဉ်းသစ်တွေလုံးဝဖျက်ရှားနိုင်မယ့်အထိဆက်လက်ကြိုးပမ်းသွားမယ်အကြောင်းပြောဆိုခဲ့တာပါ။တမတော်ထရန့်ကအမျိုးသားလူညွန်ရေးဆိုင်ရာအကြောင်းပြချက်နဲ့စည်းမျဉ်းသစ်ကိုပြတ်တန်းတာကနေဒါလိုနိုင်ငံမျိုးတွေခိုင်လုံမှုမရှိကြောင်းနဲ့အမေရိကန်ကိုတမလီနဲ့အလူမီနီယံအများဆုံးတင်ပို့နေတဲ့ကနေဒါနိုင်ငံကနိုင်ငံချဲဝန်ကြီးဖရီလန်ကပြောဆိုခဲ့တာပါ။ဗြိတိန်နိုင်ငံကကုန်သွယ်ရေးဝန်ကြီးလန်ဖောက်စ်ကလည်းကိုရိုးစီဝါကာဝယ်တဲ့မူဝါဒနဲ့တွင်းကုန်ကွန်ကောက်ကန်နဲ့အစီအစဉ်တွေဟာလက်တွေ့မှာအလုံးဖြစ်တဲ့အကြောင်းမနေ့တုန်းကပဲမှတ်ချက်ပြီးပြောဆိုထားခဲ့ပါတယ်။တမလီအလုံးချင်ထုတ်လုပ်မှုကိုနိုင်ငံတကာတိုက်တန်နဲ့ပူးပေါင်းဖြည့်ရှင်းသွားနိုင်ကြောင်းနဲ့ဒါမှမဟုတ်အခုနောက်ဆုံးအမေရိကန်ဆိုရရဲ့ဆောင်ရွက်ချက်ကတော့မှားယွင်းတဲ့အကြောင်းပြောဆိုခဲ့တာပါ။အမေရိကန်ကိုတင်ပို့ဖို့စုစုပေါင်းရဲ့တရားခံနှုန်းနာရှိပြီးအမေရိကန်စစ်တပ်အတွက်တမလီတင်ပို့နေတဲ့ဗြိတိန်နိုင်ငံကိုအမျိုးသားလူညွန်ရေးအကြောင်းပြချက်နဲ့အခွန်စည်းချက်တာအထိပ္ပယ်မဲ့အကြောင်းလည်းပြောဆိုသွားခဲ့ပါတယ်။တမတော်ရဲ့ဆုံးဖြတ်ချက်အတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းပြောဆိုထားတဲ့ပြည်ထောင်နိုင်ငံကစီးပွားရေးဝန်ကြီးဘရူနိုလမ်မယ်ယာကလည်းကွန်ဒိုရေးစစ်ပွဲကြီးဖြစ်လာရင်အားလုံးနင်းနာဖြစ်တယ်လို့ဒီထဲမှာအမေရိကန်လည်းပါဝင်မှာဖြစ်တဲ့အကြောင်းတူတာလူမှုခွင့်ရကနေသတိပေးပြောဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုအရှေ့ဘက်ကမ်းရိုးတောင်ကိုအင်အားပြင်းတဲ့ဆောင်းနယ်မုန်တိုင်းကြီးတစ်ခုသတင်းတပတ်အတွင်းဒုတိယအကြိမ်မြောက်ဝင်ရောက်ခဲ့တာကြောင့်60စင်တီမီတာလောက်ထိနင်းနေထူထပ်စွာကျခဲ့တယ်လို့လှူပေါင်းတသန်းနီးပါးတို့လည်းလျှက်စင်ပြီးပြတ်တောက်သွားပါတယ်။ဒီနင်းတွေအရင်မပြောခင်မှာပဲအရှေ့ဘက်ကမ်းရိုးတောင်ကိုလှမ်းမဲ့သတင်းပတ်အစောပိုင်းအတွင်းဆောင်းနှောင်းကာလာနင်းမုန်တိုင်းကြီးတစ်ခုဝင်လာအောင်မလားဆိုတာကိုရာသီဥတုခမန်းသူတွေချေအားခံလိုက်နေပါတယ်။နင်းတွေထူထူထပ်ထပ်ကျပြီးတော့ရိတ်ခဲနေတဲ့လမ်းမတွေကြောင့်စာတင်ကျောင်းတွေပိတ်ခဲ့ရတယ်လို့ဒေတာရင်းကထောင်းနဲ့ချီတဲ့လင်းခီးစင်တွေကိုလည်းရာယီရနာခဲ့ရပါတယ်။ New England မြောက်ပိုင်းမှာ55စင်တီမီတာထိနင်းတွေကျနိုင်တယ်လို့အမျိုးသားမိုးလေဝသဌာနကခန့်မှန်းထားပါတယ
်။ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Internet စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါကျွန်တော်တို့ Dai Eye Live ထုတ်လွှင့်ပေးနေတောင်မှနားဆင်နေပါတယ်ခင်ဗျာအခုတော့ဒီမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုစက်တိုက်တင်ဆက်သွားပါမယ်ရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားနေတယ်လို့ကုလသမဂ္ဂနဲ့အမေရိကန်တို့ကဆွဆွဲနေတာနဲ့ပတ်သက်ပြီးရှင်းလင်းပြသတဲ့အထောက်အထားလိုချင်တယ်လို့မြန်မာအစိုးရကနေပြောကြားလိုက်ပါတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လကရိုဟင်ဂျာအစွန်းရောက်တွေရဲ့တိုက်ခိုက်မှုကိုမြန်မာလူညုံရေးတပ်တွေဘက်ကနေမြေရှင်းလင်းရေးလုပ်ချိန်ကစပြီးမြန်မာစစ်တပ်ဟာအထမပြုကျင့်တာတွေအစုလိုက်ပြုံလိုက်တပ်တာတွေရွာတွေကိုမီးရှို့ခဲ့တယ်လို့ဒုက္ခသည်တွေကဆွဆွဲပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ရေဂျာဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအရာရှိက VOA ကိုပြောကြတာပါဂျက်ဆူစီမန်အိုနီရဲ့သတင်းပေးပို့ချက်ကိုတော့ကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကနေမြေရှင်းလင်းရေးလုပ်ပြီးနေနှင်းခဲ့တာကြောင့်ရိုဟင်ဂျာတွေထွက်ပြေးခဲ့တာဟာအခုဆိုရင်6လကျော်သွားခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာဘက်ကရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူမျိုးစုလိုက်ရှင်းလင်းပယ်ချတာတွေကိုဆက်ပြီးကျူးလွန်နေတော့မဲ့ဖြစ်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာလက်ထောက်အထွေမှုချုပ် Andrew Gilmore ကပြောပါတယ
် People are still being killed, still being raped, still being beaten.
လူတွေအခုချိန်ထိတပ်ဖြတ်တာတွေမတိုင်းကျင်တာတွေနဲ့ညှဉ်းပန်းနှိပ်စက်တာတွေရှိနေတော့မှာ
လက်ထောက်အထွေမှုချုပ် Andrew Gilmore ဟာဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ကဒုက္ခသည်စခန်းကိုနောက်ထပ်အစ်ရောက်ရှိလာတဲ့ရိုဟင်ဂျာတွေနဲ့မကြသေးခင်ကပဲတွေ့ဆုံခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်ဟာရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေကိုစားနပ်ရိက္ခာပြက်လက်ပြီးတော့အငတ်ပေးဆိုင်အောင်လုပ်တဲ့မူဝါဒကိုကျင့်သုံးနေတယ်လို့သူကပြောပါတယ
်။ Farmers have had their fields taken away from them by the authorities. Their animals have been
အနာပိုင်တွေကလေသမားတွေရဲ့လေတွေကိုသိမ်းနေပြီးတော့ဗုဒ္ဓဘာသာဝင်တွေကသူတို့ရဲ့ကျွေးနွားဒိဋ္ဌိတွေကိုလူယူတက်ဖြတ်တာတွေလုပ်ပြီးတော့ဈေးဆိုင်တွေမှာဈေးတွေလည်းမီးရှို့ခံခဲ့ရပါတယ်။
မြန်မာဆိုရဘက်ကတော့လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့ပြောတဲ့အပေါ်မှာထက်ခါတလဲလဲညှင်းဆို့ထားပါတယ်ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာဆိုရအဖွဲ့ရဲ့အမျိုးသားလုံခြုံရေးကြံပေးဦးတောင်းထွန်းကလည်းအခုလိုတုံ့ပြန်ပါတယ
် We've often heard many accusations that there is ethnic cleansing or even genocide
မြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတယ်လူမျိုးတုံးတပ်ဖြတ်မှုတွေအထိဖြစ်နေတယ်ဆိုတဲ့ဆွဆွဲမှုတွေမကြာခဏကြားနေရပါတယ်အရင်ကကျွန်တော်ပြောခဲ့တယ်လို့ပါပဲအခုလည်းထပ်ပြောရမယ်ဒါဟာအစိုးရရဲ့မူဝါဒမဟုတ်ဘူးဆိုတာကိုအသေးချာပြောချင်ပါတယ်ဆွဆွဲမှုတွေအတွက်အထောက်အထားရှင်းရှင်းလင်းလင်းရချင်ပါတယ်ရှင်းလင်းပြသတဲ့အထောက်အထားရတယ်ဆိုရင်ဘလို့ပြစ်မှုမျိုးကိုမဆိုကျူးလွန်သူလူအခွင့်အရေးချိုးဖောက်တယ်လို့ဆွဆွဲခံရသူတွေကိုအသေးချာအရေးယူမှာဖြစ်ပါတယ
်လက်ထောက်တွင်မှုချုပ်ဂေမောနဲ့ကုလသမဂ္ဂလူအခွင့်အရေးအေဂျင်စီကတော့မြန်မာအစိုးရဟာစုံစမ်းစစ်ဆေးသူတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆုံနေတော့မယ်လို့ပြောပါတယ
် Clearly there has to beSustained international pressure on the government of Myanmar.
မြန်မာလူမျိုးရေးတပ်တွေကအခုလုပ်နေတာတွေကိုဆက်မလုပ်အောင်ကာကွယ်တားဆီးတဲ့အနေနဲ့နိုင်ငံတကာမြန်မာအစိုးရကိုရှေ့ရှေ့ဆက်ပြီးတော့ဖိအားပေးဖို့လိုတယ်ဆိုတာတော့ရှင်းပါတယ်
။မြန်မာအစိုးရကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုတော့မြန်မာစစ်တပ်ရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးဝေဖန်ဖို့ပြက်ကွက်ခဲ့တဲ့အပေါ်နိုင်ငံတကာကအကြီးအကျယ်ဖိအားပေးဝေဖန်နေကြပြီးတော့သူမကိုချီးမြှင့်ထားတဲ့အစုတချို့ကိုလည်းပြန်ပြီးတော့ရုပ်သိမ်းတာတွေရှိလာနေပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြခဲ့တာပါ။အခုလိုရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုအထိကျူးလွန်ရာရောက်နိုင်တဲ့အထောက်အထားတွေထပ်မံတွေ့ရှိနေရတဲ့အတွက်စုံစမ်းစစ်ဆေးဖို့လိုအပ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလလူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂလူအခွင့်အရေးကောင်စီကိုအစီရင်ခံစာတင်သွင်းဖို့ရှိနေပါတယ်မြန်မာအစိုးရခေါင်းဆောင်တွေဟာပြည်တွင်းမှာဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဟန်တားတာမျိုးပြစ်တင်ရှုတ်ချတာမျိုးတွေမရှိခဲ့ကြအောင်အစီရင်ခံစာမှာပါရှိပါတယ်။ရန်ကြီးလီရဲ့အစီရင်ခံစာနဲ့ပတ်သက်လို့တပ်တွေအထောက်အထားအပြည့်စုံပြပါအခုဆွဆွဲနေတဲ့လူမျိုးတုံးတပ်ဖြတ်မှုဒီလူမျိုးစုလိုက်ရှင်းလင်းမှုတွေဟာမြန်မာအစိုးရရဲ့မူဝါဒမဟုတ်ကြောင်းအမေရိကန်ဆိုင်ရာမြန်မာတမ္မာကြီးဦးအောင်လင်းကညင်းဆိုလိုက်ပါတယ်။တမ္မာကြီးဦးအောင်လင်းကို VOA မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ကမြန်မာပြည်နဲ့အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုအဓိကကတော့သူကဒီမြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့အထောက်အထားတွေထပ်ပြီးတွေ့တယ်ဒါကြောင့်စုံစမ်းစစ်ဆေးဖို့လိုတယ်ဆိုပြီးထပ်ပြီးတင်တာရှိတယ်ပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတမ္မကြီးအမှတ်ချက်များတစုံတရာပေးနိုင်မလားလို့ပါရှင
်ကျွန်တော်ကတော့အခုကုလသမဂ္ဂနဲ့ပတ်သက်တဲ့ကိစ္စတွေကျွန်တော်လောက်တာတော့မဟုတ်ပါဘူ
း
ဒါပေမဲ့ကျွန်တော်နည်းနည်းပြောလို့ရတာကတော့ဒီဥစ္စာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ပြည်တော်စုဝန်ကြီးလည်းပြောပြပါမယ်။ဒီဥစ္စာနဲ့ပတ်သက်ပြီးတော့ပြောချင်တယ်ဆိုလို့ရှိရင်ကျွန်တော်တို့သက်တည်ထောက်ထားနဲ့ပြပါ။ကျွန်တော်တို့အနေနဲ့ရှင်းပြဖို့ဆင်သင့်ရှိပါတယ်ဆိုတဲ့ဟာကိုတော့ကျွန်တော်ထပ်ပြီးတော့ပြောပြရစီ
။ဟုတ်ကဲ့ရှင်။သူ့အစီရင်ခံစာထဲမှာပါတာကဒီမြန်မာအစိုးရဘက်ကခေါင်းဆောင်နေနေနဲ့ပေါ့နော်။ဒီလိုလူခွေချိုးပေါက်တာတွေကိုဟန်တားတာမျိုးတားဆီးတာမျိုးပြစ်တင်ရှုံချတာမျိုးမရှိဘူးလို့ပြောထားပါတယ်။ဆိုတော့အဲ့ဒီအပေါ်မှာရောတမကြီးဘလို့များဒီပြောဆိုဆွဆွဲချက်နဲ့ပတ်သက်ပြီးဘလို့များတုံ့ပြန်ခြင်းပါလဲရှင်။
အဲ့ဒါနဲ့ပတ်သက်ပြီးတော့မနေ့ကလည်း VOA မှာဝန်ကြီးဦးတောင်ထွန်းကပြောထားတဲ့ဟာရောမှတ်ချက်ပြုထားတာရှိပါတယ်။သတင်းထည့်ပြီးတာဖြစ်ပါတယ်။ VOA လည်းသိရှိပြီးလို့ကျွန်တော်ထင်ပါတယ်။ဦးတောင်ထွန်းကလည်းပြောပြပါပြီ။မြန်မာနိုင်ငံဒီကိစ္စနဲ့သူ့အခွင့်အရေးချိုးဖောက်တာတို့ဒီလူမျိုးတုံးတက်ဖြတ်တာတို့လူမျိုးတန့်ရှင်တဲ့ဟာနဲ့ပတ်သက်ပြီးတော့အစိုးရဘူဝါဒမဟုတ်ပါဘူး။အကြမ်းဆန့်ကျင်ပါတယ်လို့ပြောပြတာဖြစ်ပါတယ်။
ဟုတ်ကဲ့နောက်တစ်ခုကဒီမြန်မာစစ်တပ်ဘက်ကနေပြီးတော့လူခွေချိုးဖောက်မှုတွေရှိနေတယ်ဆိုပြီးကျူးလွန်တာလည်းရှိပါတယ်ဒါပေမဲ့တကယ်ဖြစ်ခဲ့တဲ့တချို့ဖြစ်ရတွေကိုစစ်တပ်ကိုယ်တိုင်ကလည်းဒီစုံစမ်းရေးကော်မရှင်တွေဖွဲ့ပြီးတော့မှပြန်ပြီးစစ်ဆေးနေတာမျိုးတွေအရေးယူတာမျိုးတွေလည်းရှိပါတယ်ဒီလိုအခြေအနေမှာဒီလိုထပ်ပြီးတော့ဆွဆွဲချက်တွေနဲ့ထပ်ပြီးတော့ဆွဆွဲလာတဲ့အပေါ်မှာရောတမ္မကြီးဘယ်လိုများပြောချင်ပါလဲရှင
်ကျွန်တော်အနေနဲ့ကတော့ကျွန်တော်တို့နိုင်ငံရဲ့ပြောထားပြီးသားဖြစ်ပါတယ်ဒီလိုမျိုးကိစ္စတွေရှိမယ်ဆိုလို့ရှိရင်အာချက်လက်တင်နေပတ်သက်ပြီးတော့ကျွန်တော်တို့ပြပါကျွန်တော်တို့ရင်ဆိုင်ဖြည့်ရှင်းဖို့ဆင်သင့်ရှိပါတယ်ဆိုတဲ့ဟာကိုထပ်လောင်းမလို့ပြောပြရစေ
ဟုတ်ကဲ့ရှင်နောက်ဆုံးအနေနဲ့ပါတမ္မကြီးဒီလိုမျိုးကုလသမဂ္ဂမှာရောနိုင်ငံတကာမှာပါပေါ့နော်ဒီနောက်ဒီတခြားဒီသတင်းမီဒီယာတွေမှာပါမြန်မာအစိုးရအထူးသဖြင့်ဒီရခိုင်ရေးနဲ့ပတ်သက်ပြီးလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့ဆွဆွဲပြောဆိုတာတွေခုနဖိအားပေးနေတာမျိုးတွေနောက်ခုနပြောလို့ပေါ့နော်ဒီဟိုစီရင်ချက်တွေမှတ်တမ်းတွေနဲ့မှပြောနေတဲ့ဟာမျိုးတွေလည်းရှိနေတယ်အဲ့ဒီအနေအထားပေါ်မှာတမ္မကြီးအနေနဲ့နိုင်ငံတကာကိုရောကုလသမဂ္ဂရောကိုရောပေါ့နော်ဘယ်လိုများတမ္မကြီးတုံ့ပြန်ချင်တာရှိပါလဲရှင်
ကျွန်တော်ကတော့ကျွန်တော်တို့ရဲ့အစိုးရမူဝါဒအတိုင်းပဲကျွန်တော်ပြောပြရစေ။ဒေါ်အောင်ဆန်းစုကြည်လည်းပြောပြပါပြီ။ကျွန်တော်တို့နိုင်ငံဆိုလို့ရှိရင်စေတနာတန်တန်နဲ့တကယ်ပဲမေတ္တာတရားထားပြီးတော့ဒီဥစ္စာဆောင်ရွက်နေပါတယ်။အဖြစ်မှန်ကိုကျွန်တော်တို့ရင်ဆိုင်ဖို့စဉ်းစားရှိပါတယ်ဆိုတဲ့ဟာကိုလည်း
ကျွန်တော်တို့ရဲ့အမေရိကန်နိုင်ငံမှာရှိတဲ့အလွှာပေါင်းစုံအသီးသီးကိုလည်းကျွန်တော်ပြောနေပါတယ်ဆက်လက်ပြီးတော့ပြောဖို့ရှိပါတယ်ဆိုတဲ့ဟာလည်းတော့ပြောပြရစီဟုတ်ကဲ့ရှင်တမကြီးဖြစ်ပေးရကျေးဇူးများကြီးတင်ပါတယ်ရှင်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါတမကြီးဦးအောင်လင်းကိုမဆုမောဆက်ဆက်မေးမြန်းခဲ့တာပါခုတော့ငြိမ်းစုစည်းဥပဒေပေါ်ပြင်ဆင်ဆွေးနွေးနေတဲ့အခြေအနေကိုတင်ပြ ပြင်ဆင်မဲ့ဥပဒေကြောင်းကိုဆွေးနွေးဖို့ဒီကနေ့လွှတ်တော်မှာတင်ပြလာပါတယ်။အမျိုးသားလွှတ်တော်ဘက်မှအတီးပြုပြီးတင်ပြလာတဲ့ဒီဥပဒေမှာပြင်ဆင်ရမယ့်အချက်တွေရှိနေတယ်လို့ပြည်သူလွှတ်တော်ဥပဒေကြံကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟင်ကပြောပါတယ်။ဒါပေမဲ့တကယ်တမ်းမှာတော့စကလုံးအထားအသို့ပြင်ဆင်မှုများတာဖြစ်ပြီးအငင်းပွားဝယ်အသုံးနှုန်းကိုတော့အမျိုးသားလွှတ်တော်ကအတီးပြုလိုက်တ
Tigani Bidulu Domadinaresoro, D Bidulu Topeka, Ubritan Comedy Winine, Lutoku Lady Gago, D Nesu C, Ubritan Aboma, Palu, the Boram Yumia Shibaleshi, Muda Lutoye, Timbia Lamu Aboma, Puvian Pionle Mu, Luna met the Boram Yumia Shida, and get Erane Pata Biro, Palumia Dona Malishi.
Muda Lutora, Chancellor. ကျွန်တော်တို့ဒီနေ့တင်လာပါတယ်အဲ့ဒီအချိန်မှာဒီအမျိုးသားလွတ်တော်နဲ့ပြည်သူ့လွတ်တော်ကွဲလွဲချက်ဆိုလို့ညမြဆာသားမတွေ့ရဘူးအတူတူပဲစကလုံးလောက်ကိုပဲအဲနည်းနည်းပြောင်းလဲတာရှိတယ်တကယ်တော့ပြည်သူ့လူစုချက်နာဖြစ်နိုင်တဲ့အဓိကပုံမှတွေကြတော့အမျိုးသားလွတ်တော်နဲ့ပြည်သူ့လွတ်တော်ဟာတဘောလည်းရှိပါတယ်ဥပဒေကြောင့်ကိုမကြီးအစီရင်ခံစားဖို့ဖားရတဲ့ခါအဲ့ဒါကြောင့်ကျွန်တော်တို့ကတော
င်ပြည်သူလူထုတွေစိုးရိမ်နေတဲ့အချက်တွေကိုလည်းပြည်သူလူတော်ဥပဒေချမ်းကော်မတီဝင်တွေကလစ်လျူရှုထားတယ်ဆိုတဲ့သဘောလား
ဟုတ်ပါတယ်အဲ့ဒီမချက်ပေါ့နော်သမတ်တချက်ကတော့ပြင်ဆင်ချက်နဲ့ပတ်သက်ပြီးတော့သူကကုန်ကြတဲ့ဈေးတန်ဖို့ရယ်ပြီးတော့အဲ့ဒီကဘယ်သူကထောက်ပံ့လဲဘယ်သူအဖွဲ့အစည်းကဘယ်လိုရလဲဆိုတဲ့အဲကိစ္စတစ်ခုပေါ့နော်အဲဒုတိယတစ်ချက်ကတော့အဲနိုင်ငံတော်တရားဥပဒေစိုးမိုးရေးဆရာအိရှန်သာယာကြီးပြည်သူစုရဲ့ကိုချင်းတရားကိုပြပြစီရအလို့ငါအပီလီယံဖြစ်စီတမင်ဖြစ်စီအဲ့လိုမျိုးပေါ့နော်အဲ့ဒီနှစ်ချက်ကကျွန်တော်ဒီငင်းစုစီဥပဒေရဲ့မူလရည်ချက်ကိုဟိုကျွန်တော်တို့ဆန့်ကျင်သွားတယ်လို့ကျွန်တော်မြင်တယ်မူလရည်ချက်ကဖွဲ့စည်းပုံရှိကဥပဒေရကျွန်တော်တို့ဒီဥပဒေပြတ်ထားပြီးတော့ပြည်သူလူထုကိုလိုလတ်လတ်ဆန္ဒဖော်ထုတ်တာကိုအားပေးခဲ့တယ်အားပေးရဆိုတဲ့အထက်မှာပထမအကြိမ်ပြင်ဆင်ချက်ကိုပထမအကြိမ်ဥပဒေကိုတောင်းမှဥသိမ်းဆိုင်လက်ထက်မှာကျွန်တော်တို့ခွင့်ပြုမင်းကိုတောင်းစီရမလို့ပဲတင်ပြဖို့ပဲเนาะအဲ့မှာခွင့်ပြုချက်ကိုပြေကိုပြရမယ်ဆိုတဲ့ဟာမျိုးဟိုပါလာတယ်အဲ့ဒါဟာလည်းကျွန်တော်တို့အတွက်အကန့်တတ်တစ်ခုကိုကြော်ခဲ့နေတာပေါ့အဓိကတော့ဟိုနည်းနည်းပို့ပြီးတော့ပွင့်လင်းအောင်ပို့ပြီးတော့လွယ်လွယ်ကူကူစာနာပြီးဖော်ထုတ်လာနိုင်အောင်ဟိုလုပ်ရမယ့်ဥပဒေမျိုးဖြစ်ပါတယ်အဲ့မှာပြည်သူ့ရဲ့အတန်ကိုကျွန်တော်တို့နိုင်ငံတော်အစိုးရရောလွတ်တော်ရောတည်ပြီးတော့ကျွန်တော်တို့လိုအပ်ချက်တွေကိုပြုပြင်နိုင်မှာပေါ့အဲ့တော့ဒီမိုကရေစီရဲ့စာနှုန်းနဲ့အညီကျွန်တော်တို့ခွင့်ပြုခဲ့တဲ့ဥပဒေမှာဒီနေ့ဒီလိုကန့်တတ်ချက်တွေပေါ့နော်ဆန္ဒပေါ်ထုတ်တဲ့လူတွေကစိုးရိမ်စိတ်တွေဖြစ်ပေါ်အောင်အဲကျွန်တော်တို့ကဒါကိုပြေးလိုက်ရင်ဟာလာငါတို့ဟိုတခုခုများအေးအေးယူခံရမလားဆိုတော့ကြောက်ရွံ့စိတ်တွေစိုးရိမ်စိတ်တွေအရင်ထောက်ခံရခက်တွန်းရလို့ပေါ့နော်ဟိုစီးရင်တောင်ဟိုလူအမြင်စီးရင်ကိုရရဆိုရင်ပြအဲ့လိုမျိုးဟိုတမင်းဖြစ်အောင်ဟိုကျွန်တော်တို့ကဒီဥပဒေကဒါပြတ်ထားတယ်လို့ကျွန်တော်တို့မြင်တယ
်ဒီဥပဒေနဲ့ပတ်သက်ပြီးတော့အန်ကယ်ရိုပါတီဘက်ကဘလို့အမြင်သဘောထားမျိုးများရှိပါလဲရှင
်တကယ်တမ်းကျတော့အစိုးရကနော်သူတို့ရဲ့လှုပ်ဆောင်ချက်တွေပေါ်မှာကာကွယ်ဖို့အလားအဲ့လိုပြောတဲ့လူတွေကဟန်တာဘူးလုပ်တဲ့ရေချက်ပဲကျွန်တော်မြင်တယ်အဲ့လိုကလည်းမျိုးလဲရေရှည်မှာတော့မကောင်းဘူးအစိုးရဆိုတာဒီနေ့အစိုးရမနေ့ကအတိုက်ခံဖြစ်ရှင်နေဖြစ်သွားမှာပေါ့အဲ့ဒါကြောင့်ဒါဒီကိုကျွန်တော်တို့ရေရှည်ကိုကြည့်ပြီးတော့ကျွန်တော်တို့လက်ထက်မှာဒီဥပဒေမျိုးကိုတော့ကျွန်တော်တို့မဖြစ်စေချင်ဘူးကျွန်တော်တို့တမိုင်းတရားခါလည်းမဖြစ်ရှင်ဘူးအဲ့ဒါကျွန်တော်တို့လွတ်တော်မှာတော့ဒီဥပဒေကိုကျွန်တော်တို့ဘက်ကဟိုကောက်ဝက်ဖို့အကုန်လုံးဆရာထက်တန်နေကြပါတယ်နော်ဟုတ်အဲ
့တော့နောက်ဆုံးအနေနဲ့မေးချင်တာကလွတ်တော်ထဲမှာရှိနေတဲ့လူဦးရေအနေအထားအရအန်ဂယ်ရိုဘက်ကကောဒီအစိုးတွေကိုပယ်ဖြတ်အောင်ဟိုတိုက်တွန်းနိုင်တဲ့အနေအထားမျိုးမှာကောရှိကောရှိပါရဲ့လားရှင
်ဟုတ်ပါတယ်အဲတေချာတလောက်ပဲနော်တေချာတလောက်ပဲဘာလို့လဲဆိုတော့ဒီဥပဒေကကျွန်တော်မြင်တာကအကျုံတယောက်ကတင်တာကြဟောဒီလူပုဂ္ဂိုလ်တင်နေဆိုတာဝင်းဌာနကလာတာမဟုတ်ဘူးကော်မတီပြည်ရောက်ဖြတ်လာတာမဟုတ်ဘူးဆိုတော့ဒါကရှင်းပြရရင်အင်ဒါအဲ့ပါတီနောက်ခံအင်္ဂါဒါပါတီနောက်ခံနဲ့တင်တာပဲလို့ကျွန်တော်မြင်တယ်အဲဒီတော့အော်ဘာကြောပြောအဲ့ပါတီရပဲသူပြောရရင်ပုံမှန်ပြောရရင် NLD ပါတီရဲ့အဲ့ဒီစွတ်တော်ဖြစ်တဲ့အတွက်နာမည်က
ဒီအင်္ဂလိပ်ပါတီရဲ့လွတ်တော်ရဲ့အဆုံးအဖြတ်ဟာကျွန်တော်တို့နိုင်မှာပဲမြန်မာလွတ်တော်မှာလည်းသူတို့နိုင်တာပဲအဲကျွန်တော်တို့ပြည်သူလွတ်တော်မှာလည်းကျွန်တော်တို့နိုင်မှာဒါမှကျွန်တော်တို့ဟိုကျွန်တော်တို့ဘက်ကတတ်နိုင်တယ်လို့ဒါကိုပြည်သူလူစုတည်အောင်ဒါတက်ဆိုင်ရာအာဏာပိုင်တည်အောင်ဥပဒေပြုလို့ဆိုတည်အောင်ကျွန်တော်တို့ဘက်ကဟိုတာမျိုးပြောရမယ်ကျွန်တော်တို့အခွင့်အရေးကိုကျွန်တော
ရေးစုစည်းလို့လူသိများတဲ့ငင်းရဲစွာစုဝေးခြင်းနဲ့စီတန်းတဲ့လက်ချင်းဆိုင်ရာဥပဒေကိုအမျိုးသားလွတ်တော်မှာအတည်ပြုလိုက်ပါပြီ။စနားပြပွဲတွေမှာပူးပေါင်းပါဝင်အောင်သွေးဆောင်စည်းရုံးနာတွေကိုရှောင်ရှားနိုင်ဖို့ကိုချင်းတရားနဲ့အညီစနားထုတ်ဖော်နိုင်ဖို့ရည်ရွယ်တယ်လို့ဆိုပေမဲ့ဥပဒေသက်ဟာဒီမိုကရေစီလွတ်လပ်ခွင့်တွေအပေါ်ကန့်သတ်မှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေလည်းရှိနေပ สนามยาบุตรวิสาวเนี่ยส่วนใหญ่ท่านั้นเนี่ยที่เปียบเปียบบุท่านมาพิสูจน์ชาร์เรอุบลีเจ้าอาการสูบลุยยาเลจุยจงลายในมาเลยยิ่งสูสีอุบลีกูเปลี่ยนเต็มเต็มฟิวเอเยสนี่นี่ยาได้ยาดีไล่สิสมาส่วนใหญ่ยาอังบาเชนป่าวเวนส่วนใหญ่ลูดูรีนี่เนี่ยฟิวเอเยสส่งนั่นแบบเจ้เนี่ยตรงยาเนี่ยตรงเชนเนี่ยงางางาลีกูคอยอยู่ปีรอสัตว์ยาเมจัลิฟงนั่นแบบกูจุดเด่นเปียบบุท่านในมาเลยกูเรียนมาป่าวเวนในเนี่ยดูรีนี่เนี่
voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညာတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။နောက်ပြန်စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ဥကိုနိမှုဒီနေ့တရားခွင်အကြောင်းကိုပြောပြချင်ပါတယ်။ NLD ပါတီရဲ့ဥပဒေအကြံပေးတရားလွတ်တော်ရှိနေဥကိုနိမှုကိုဒီကနေ့ကြားနာစစ်ဆေးရမှာတနတ်သမားကြည်လင်းဟာအောင်ဝင်းစော်အောင်ဝင်းခိုင်နဲ့ဇေယျဖြူတို့ကစီခိုင်းတာမျိုးမဟုတ်ဘူးဆိုတော့အခြေအနေတစ်ခုရောက်အောင်ဆွဲခေါ်တဲ့မိဂုံမျိုးတွေနဲ့အမှုလမ်းကြောင်းပြောင်းအောင်ဆောင်ရွက်လာတယ်လို့တရားလူရဲ့ရှေ့နေဦးနေလာကပြောပါတယ်ဒီကနေ့စစ်ဆေးရမှာဥကိုနီရဲ့တမီဒေါက်တာရင်ရွယ်ခိုင်အပါဝင်၅ဦးကိုစစ်ဆေးခဲ့တာပါ VOA သတင်းတော့ကိုကောင်းဆန်ဟင်းကသတင်းပေးပို့ပါတယ်
တရားလွတ်တော်ရှိနေဥကိုနီလှုပ်ကြံတက်ပြတ်မှုအတွေ့တရားရှိခံထားရသူကြည်လင်းအောင်ဝင်းစော်ဇေယျဖြိုးနဲ့မကြားသေးခင်ကအမခံရသွားတဲ့အောင်ဝင်းထွန်းတို့ရဲ့အမှုအတွေ့တက်တေရီဖြစ်ကြတဲ့ရဲမူထေးအောင်ရဲမူမြတ်ထွန်းကျော်ဒူရဲအုပ်ဇုံနိုင်အောင်ဇေယျတော်ဥပ္ပီဇေယျနဲ့ရှိနေဥကိုနီရဲ့သမီးကြီးဒေါက်တာရင်ရွယ်ခိုင်တို့ကိုခေါ်ယူစစ်ဆေးခဲ့တာပါဒီကနေ့အမှုအကြမ်းနာရမှာတော့တေကန်ရှိနေဘက်ကကြည်လင်းအောင်ဝင်းစော်နဲ့အောင်ဝင်းခိုင်တို့ဦးနဲ့ပူပေါင်းကြစီတာမျိုးမဟုတ်ဘူးဆိုတော့ပုံစံပေါက်အောင်မင်းရတာမျိုးတွေရှိခဲ့တယ်လို့တရားလူရှိနေဦးနီလာက VOA ကိုပြောပါတယ
်ကျွန်တော်တို့ရှိဒီနေရတော့ရှိဒီတယောက်ကတော့မင်းရတဲ့ဟာကိုကြည့်တဲ့အခါကျလို့ရှိတော့အဓိကပြီးလမ်းကြောင်းကဒီတင်းတို့ဒီကြည်လေးဘက်ကနေပြီးတော့အဝင်းတော်တို့အဝခံတို့ပုတ်ထုတ်တဲ့မိကုန်းကြီးမင်းရတဲ့ဝရမှုကိုတွေ့ရပါတယ်
တေကံဘကအခုလိုကြည်လင်းအဝင်းစော်နဲ့အဝင်းခိုင်တို့ပူပေါင်းကြံစီတာမျိုးမဟုတ်ကြောင်းပြောဆိုနေပေမဲ့တသိခံအထောက်အထားတွေအရသူတို့ပူပေါင်းကြံစီတယ်ဆိုတာပေါ်လွင်နေတယ်လို့တရားလူရှင်းနေဦးနေလက်ကပြောပါတယ
်ကျွန်တော်တို့ကကျွန်တော်ပြောမယ်ဆိုရင်တော့အဝင်းစော်အဝင်းခိုင်တို့နဲ့ဒီလိုနဲ့ပူပေါင်းကြံစီရဲ့ကိစ္စဘယ်လို့မှမပြုဖြစ်နိုင်လောက်ကျွန်တော်တို့တသိခံအထောက်အထားတွေအရပေါ်လွင်နေတယ်လို့ပဲကျွန်တော်ပြောချင်ပါတယ်ဘယ်လို့ပဲပို့တော့မအောင်မြင်နိုင်ဘူးလို့ကျွန်တော်ဆိုလိုချင်တာပါ
ရှင်ရီဥကူနီလောက်ကျန်တက်ပြတ်မှုမှာပါဝင်တဲ့ကြည်လျက်ပါဝင်တန်ရရရှိသူ၃ဦးကိုရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာအပတ်စဉ်တောက်ကြနေတိုင်းစစ်ဆေးလာခဲ့တာဖြစ်ပေမဲ့တရားသူကြီးရဲ့ပြောင်းလဲစစ်ဆေးမှုအရာအပတ်စဉ်ကြာတာပရီနဲ့တောက်ကြနေရတဲ့တိုက်ပြောင်းလဲစစ်ဆေးနေပါပဲဒီကနေ့ကြာတာစစ်ဆေးမှုဟာ48ချိန်မြောက်လဲဖြစ်ပါတယ်ခင်ဗျာ
ဖီဝေသတင်းတော့ကိုကောင်းဆန်ဟင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မကြာခင်မှာတော့အမျိုးသမီးကန္တာတူတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာစားရတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ19 kHz 1545တုံညလိုင်းနိုမီတာ25kHz 11883ညလိုင်းနိုမီတာ32 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကန္တာသုဒ္ဓဆုံးလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကန္တာတင်ဆက်တဲ့အခါမှာတော့
ဘယ်သီးနဲ့မစုရိတ်တဲ့သိင်းတဲ့အချိန်မှာတော်တော်များများအဆူတန်းမြင်မာတာပေါ့သူ့ကိုတာရှိခံမှုဆိုတာသူ့ရဲ့လိုအပ်တဲ့အဆူတန်းအထိရောက်အောင်ချပြီးတော့
မှရိတ်သိမ်းပြီးသားသီးနှံတွေကိုအဆူတန်းရော့ကြအောင်လုပ်နိုင်မှရေရှည်မှာမပြည့်စုံမဲ့အကြောင်းကျွမ်းကျင်ပညာရှင်ဦးမျိုးအောင်ကျော်ပြောကြားသွားတာပါနောက်ပိုင်းမှာတင်ဆက်ပါမယ်အခုတော့အမျိုးသမီးကန္တာတင်ဆက်ဖို့အချိန်ရောက်လာပါပြီ2018နိုင်ငံတကာအမျိုးသမီးများနေ့မှာကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအမျိုးသမီးနဲ့မိန်းကလေးငယ်တွေတန်းတူအခွင့်အရေးရရှိဖို့အကြမ်းဖက်ခံရမှုအစိုးရကခံရမှုတွေအဆုံးသတ်စေဖို့ဆောင်ရွက်ပေးချိန်တန်ပြီလို့တိုက်တွန်းလိုက်ပါတယ်။ဒါကြောင့်မြန်မာနိုင်ငံကနေပြည်ပကိုတောင်းရောက်ပြီးလှုပ်ကြိုင်နေကြတဲ့အင်အကူတွေရဲ့ဘဝလုံခြုံရေးအကာအကွယ်ပေးဖို့သက်ဆိုင်ရာအာဏာပိုင်တွေအနေနဲ့အရေးယူဆောင်ရွက်သင့်ပြီလားလို့မေးစရာရှိလာပါတယ်။ဒီအကြောင်းကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းတင်ပြထားပါတယ်။
Cause it only serves to make me more determined to achieve my final goal. And
everywhere women are saying the time is now.Time for equality and opportunity.
အခုအချိန်တန်ပြီလို့အမျိုးသမီးတွေနေရာတိုင်းမှာထုတ်ဖော်ပြောနေရပါပြီ။ဒန်တူအခွင့်အရေးရရှိဖို့လေးစားခံရဖို့ဒန်တူပါဝင်လုပ်ပိုင်ခွင့်ရရှိဖို့အကြံဖန်မှုအဆုံးသတ်ဖို့အချိန်တန်ပြီလို့အမျိုးသမီးတွေတောင်းဆိုနေကြတာပါ။ကမ္ဘာတစ်ဝှမ်းမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေဟာနေရာတိုင်းအချိန်တိုင်းမှာကိုယ်ထိပ်လက်ရောက်စွာခံရတာခွဲခြားဆက်ဆံခံနေရတာကိုအများသိအောင်ပြောရဲလာကြပါပြီ။ရည်ရှိခံမဲ့အပြောင်းအလဲကိုဖော်ဆောင်ပေးဖို့လည်းအလေးအနက်တောင်းဆိုနေကြပါပြီ။ဒါဟာအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ဖြစ်စဉ်ချင်းတဲ့ဆန္ဒပါကျွန်တော်ရဲ့ဆန္ဒကလည်းအလားတူပါပဲအမျိုးသားတိုင်းယောက်ျားလေးတိုင်းရဲ့ဆန္ဒကလည်းဒီလိုပဲဖြစ်တင်ပါတယ
်အဲ့ဒါကတော့ကုလသမဂ္ဂထွေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကမလ၈ရက်နေ့မှာချက်ရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့မိကွန်းမှာထည့်သွင်းပြောကြားခဲ့တာပါသူပြောကြားခဲ့သလိုအမျိုးသမီးတွေတန်းတူအခွင့်အရေးရရှိဖို့လေးစားမှုခံရဖို့အကြမ်းဖက်ခံရမှုအဆုံးသတ်ဖို့က The time is now.အခုဟာအချိန်တန်ပြီဖြစ်ပါတယ်အတွေးမှုချုပ်သတိပေးခဲ့သလိုအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ဘဝရရှိခံမဲ့အတူတောဆောင်တဲ့လောက်ရတွေကိုလှုပ်ပေးဖို့ကန္တာတွေကမြန်မာနိုင်ငံမှာလည်းလှုပ်ဆောင်စရာတွေအများကြီးရှိရမှာတခုကတော့တိုင်းတစ်ပါးမှာမြန်မာအိမ်အကူတွေဖြစ်သွားရောက်လုပ်ကင်နေသူတွေရဲ့ဘဝလုံခြုံရေးကိုရွေးထုတ်ပြီးတင်ပြလိုပါတယ်စင်ကာပူမှာမြန်မာအိမ်အကူပေါင်း3000ကနေ4000ထိရှိရမှာနိုင်ငံခြားတည်ဝင်ချုပ်ဆိုထားတဲ့စာချုပ်ရှိတဲ့အတွက်လေအိမ်အကူတွေဒုက္ခရောက်ရင်ဥပဒေအရအကာအကွယ်ပေးနိုင်ဖို့ကမလွယ်လှပါဘူး Home လို့တူောက်ခေါ်တဲ့ရွှေပြောင်းလူသမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကျိုးဆောင်ဖွဲ့ရဲ့ဥက္ကဋ္ဌ Bridget Dan ကအခုလိုသတင်းမီဒီယာကိုပြောခဲ့ပါတယ
် I believe there are thousands of Myanmar women working here as domestic workers and if
မြန်မာနိုင်ငံကအင်အကူတွေတောင်းနေချီးပြီးစင်ကာပူမှာရှိနေတယ်လို့ကျွန်မယူဆပါတယ်။တကယ်လို့သူတို့ကိုပို့တဲ့နိုင်ငံကသူတို့တွေကိုအင်အကူအပြင်တည်ဝင်လုပ်ကန်ခွင့်ပြုမဲ့ဥပဒေပြဋ္ဌာန်းချက်မရှိဘူးဆိုရင်သူတို့တွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေလည်းရှိမှာမဟုတ်ပါဘူး။စင်ကာပူအပါအဝင်သူတို့ရောက်နေတဲ့နိုင်ငံမှာပြဿနာဖြစ်တော့ဒုက္ခရောက်ကြတာပေါ့
။ Bridget Dan ပြောခဲ့သလိုစင်ကာပူမှာမြန်မာအင်အကူတွေရဲ့ပြဿနာတွေကဘာတွေပါလဲ။ပထမကတော့အသက်မပြည့်သေးတဲ့မိန်းကလေးငယ်တွေကိုပွဲစားတွေကအသက်လိမ်ပြီးစင်ကာပူကိုခေါ်လာခြင်းပဲဖြစ်ပါတယ်။စင်ကာပူမှာအသက်23နှစ်ပြည့်မှအိမ်အကူဖြစ်လုပ်ခွင့်ရှိတဲ့ဥပဒေရှိပေမဲ့လို့လေ
ထက်ထက်ဆိုသူကိုပွဲစားကပတ်စပို့မှာအသက်လိမ်ပြီးခေါ်ခဲ့တာဖြစ်ပါတယ်။အကြစီရာရုပ်တံရင်းကိုထက်ထက်ပြောခဲ့တာကိုကောက်နှုတ်တင်ပြလိုပါတယ်။တမီအေဂျန်အတိတယ်။တမီ15နှစ်ဆိုတော့အတိတယ်။ဒါမဲ့သူအကုန်လုံးလဲမီလုပ်ပေးတယ်။လုပ်ပြီးတော့သူမေမေဝါနော်23နှစ်ပဲပြောရမယ်ဆိုပြောတယ်။တခါစင်ကာပူမှာ2016ဇူလိုင်လက
မြန်မာအင်ကူဇိုမီချင်းမျိုးသမီးချုံုံတုံးဟာစင်ကူအင်ရှင်အမျိုးသမီးဦးရဲ့နှိပ်စက်မှုကြောင့်တည်ဆုံးခဲ့ရပါတယ်။ဟုံးလို့ဒုက္ခခေါ်တဲ့ရွှေပြောင်းလူသမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအဖွဲ့အစည်းမှာစေနာဝန်ထမ်းအကူအညီပေးနေတဲ့ကိုတင်မောင်ဝင်းပြောပြခဲ့တာကကျောင်းတိုင်းတုံးကိုဒီချင်းမျိုးသမီးလေးပေါ့လေသူကအသက်20လေးနှစ်ရှိပြီးတော့ကလေးတယောက်အမေပေါ့လေသူ့ကိုဒီအတိုက်
ောက်ပဲရှိသေးတယ်လေပြီးတော့တော့မှကျွန်တော်တို့ဆက်ပြီးတာအဲ့ဒီအိမ်ရှင်ကအဲ့လိုပဲအိမ်ပေါ်ကိုခဏခဏတော့သူ့သူ့နှက်ဆက်တဲ့ဓာတ်ကိုမခံနိုင်လို့ခဏခဏပြောင်းနေလင်းအား၆လောက်ရှိတယ်ဆောင်မလေးကအဲ့နောက်ဆုံးလုံနေတဲ့အိမ်ပေါ်အခုလို့သမားလေးလို့သိရတယ်လေ
တခါ2019ဇွန်လကစင်ကာပူရှိမြန်မာအင်ကူမဆီမာဦးဟာလေစင်ကာပူအင်ရှီရဲ့နှိမ့်ဆက်မှုကိုမခံနိုင်တဲ့အတွက်ဆက်ရှိထတိုက်ပေါ်ကခုန်ချပြီးအဆုံးစီရင်ခဲ့တာဖြစ်ပါတယ်ဒီဗီဒီယိုဟာအင်တာနက်ပေါ်မှာပြန့်နှံ့ခဲ့ပြီးမြင်တွေ့သူတိုင်းယူကျုံမရဖြစ်ခဲ့ကြတာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပေါ့ပင်ဝင်းကြေးပါအုပ်စုဂူတလုံးကြားကြေးပါမှာမိဘနှစ်ပါးစုံဆုံးပါပြီးအဖိုးနဲ့အဖွားနဲ့နေထိုင်နေသူမဆီမာဦးကိုလူပွဲစားတွေကစင်ကာပူကိုခေါ်လာခဲ့တာဖြစ်ပါတယ်ထိုစဉ်ကမိုက်ဆီမာဦးရဲ့ဇာတိကိုတွားရောက်ခဲ့ပြီးအများသိအောင်ကြိုးပမ်းပြခဲ့တဲ့ရခိုင်လူငယ်တဦးဖြစ်တဲ့မောင်ဝီဟင်အောင်ရဲ့ပြောပြချက်ကိုဆက်လက်နားဆင်စီချင်ပါတယ
်ဒီရွာကနေစင်ကာပူကိုသွားဖို့အတွက်လူပွဲစားတွေကနေတဆင့်သူတို့ကိုဒီကနေဆွေးခေါ်တယ်လူပွဲစားကနေဒီကနေတော်ဦးကိုပို့တယ်တော်ကနေတဆင့်သူ့ကိုဘာကိုပို့လဲဆိုရင်ဟိုမှာရန်ကုန်ကိုပို့တယ်ရန်ကနေပွေးစားနေတဆင့်ဟိုစင်ကာပူကိုပို့တာဖြစ်တယ်ခင်ဗျပြောမယ်ဆိုရင်တောသူတောသားနေရတကယ်ရိုးသားတဲ့အချင်းတွေကိုဟိုမှာတမားသူတွေလူတွေကဟိုလက်တလုံးချားအသုံးချသွားတယ်လို့ကျွန်တော်ယူပြီးအားဖြင့်ကောက်ချက်ချလို့ရတယ်ပြောမယ်ဆိုရင်တော့ဒီလိုပုံစံမျိုးပဲရခိုင်ပြည်မှာဘလောက်ဘလောက်ညံ့နေမလဲဆိုတာကိုတော့လူကြီးမင်းတို့အနေနဲ့ကျေးရှုနေတဲ့လူတွေအကုန်နဲ့ဟိုသုံးသပ်နိုင်ကြမယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဖေဗရူလာ29ရက်နေ့ကလည်းစင်ကာပူနိုင်ငံစီရန်ကွန်ညမှာအင်အကူတိုင်းရင်ချင်းမျိုးသမီးလေဟီနေဟင်းကလည်းဆင်းထတိုက်ပေါ်ကခုန်ချပြီးအဆုံးစီရင်ခဲ့ပါတယ်။တိုက်ဆိုင်မှုတရက်ကတော့2016ခုနှစ်ကစင်ကာပူမှာအလုရှင်တွေရဲ့နှိမ့်ဆက်မှုကြောင့်တည်ဆုံးခဲ့တဲ့ဇိုမီချင်းမျိုးသမီးပျုံကုန်တုံးကိုခေါ်လာခဲ့တဲ့ပွဲစားဟာအခုချင်းမျိုးသမီးလေဟီနေဟင်းကိုခေါ်လာခဲ့တဲ့ပွဲစားနဲ့အတူတူဖြစ်နေတာပါပဲ။ပတ်စပို့မှာမွေးတက်ကလေးလင်ကခေါ်လာခဲ့တဲ့ပွဲစားတွေကိုဘယ်လိုသက်ဆိုင်ရာအာဏာပိုင်တွေကအရေးယူမလဲပြုံကုန်တုံးနဲ့မဆင်မာဦးတို့လိုအလုရှင်တွေရဲ့နှိမ့်ဆက်မှုဒဏ်ကိုခံရလို့အသက်ဆုံးရှုံးခဲ့ကြတဲ့မြန်မာအင်ကူတွေကိုဥပဒေအရဘယ်လိုအကောင်းဆုံးအကာအကွယ်ပေးနိုင်မလဲကိုတီမောင်ဝင်းက
ပွဲစားဆိုတဲ့လူတွေကိုကျွန်တော်တို့ရန်ကုန်မှာပြင်းပြင်းထန်ထန်အရေးယူနေခြင်းတယ်ဘာလို့လဲဆိုလို့ရှိရင်အခုသူတို့ခေါ်လာတဲ့အကုန်လုံးကပို့နေရတာတွေဘာမှမသိဘူးဘာမှ ਉਹ လေအင်းဒီစကားလည်းမပြောတတ်ဘူးဘာမှလည်းမပြောတတ်ဘူးအသက်ငယ်ငယ်လေးတွေအခုဖြစ်သွားတဲ့အခါတွေတော်တော်များများကြီးอ่ะအဲ့တော့အဲ့ဒီပွဲစားတွေကိုကျွန်တော်တို့ကဒီမှာအခုဆိုဒီအခုဖြစ်တဲ့ကလေးမလေးကိုပို့တဲ့ပွဲစားကလည်းဘယ်ရလဲဆိုဟိုအဲ့ကြောင်ကြိုက်တွန်းတွန်းကလုပ်တဲ့ပွဲစားပဲကျွန်တော်တို့သိနေအဲ့ချင်းဘက်ကတစ်ခေါက်ဆိုဆိုအဲ့ဒီပွဲစားတွေအဲ့ဒီဟာနဲ့ပဲလာနေကြတာလေသူတို့ကိုအဲ့ဟိုကျွန်တော်တို့ကပြင်းပြင်းထန်ထန်ကိုရေးယူစေခြင်းနဲ့ဟိုမှာမလေးရှားမှာဆိုလို့ရှိရင်အင်ဒိုနီးရှားတယောက်မိတယောက်မှာခင်းဆဲပြီးတော့ဆုံးသွားတဲ့ကိစ္စအဲ့ဒါဆိုလို့အင်ဒိုနီးရှားအစိုးရဘာလို့လဲဆိုလို့ရှိရင်အဲ့သူ့ကိုပို့တဲ့လူလိုက်ရှာပြီးတော့အရေးယူတယ်ပေါ့လေသူကျွန်တော်တို့ရှိမှာအဲ့လိုပွဲစားတွေကိုပေါ့လေအဲ့လိုပြင်းပြင်းထန်ထန်ရေးယူလိုက်လို့ရှိရင်တော့နည်းနည်းလေးပဲသူတို့လက်လန့်သွားမလားပေါ့လေဒီရောက်လာတဲ့လူကလည်းအဲ့နဲ့တန့်သွားမှလို့ကျွန်တော်ထင်တာပေါ့
ဟိုချမတွေ့ရတာပေါ့နော်ဟိုအရင်တော့ကြားရတာကတော့လွတ်တော်ကနေပြီးတော့မှဒီအိမ်အကူတွေကိုနိုင်ငံခြားမှာသွားလုပ်ဖို့အတွက်ပေါ့နော်ဥပဒေတွေဘာတွေပြဋ္ဌာန်းဖို့ပေါ့နော်သူတို့အကာအကွယ်ပေးဖို့စီမင်းတွေချမှတ်ဖို့ဆိုတာအဲ့ဒါလုပ်နေတယ်ဆိုတော့ချမကြားရတယ်အခုအဲ့ဒီအခြေအနေရောဘယ်လိုရှိနေလဲလောလောဆယ်
အဲ့ဒီဥစ္စာအခုနေဒီဘာမှမဖြစ်မလာသေးဘူးအမျိုးသမီးတွေကိုအိမ်ပေါ်မလုပ်ရဆိုပြီးတော့ကျွန်တော်လာထုတ်ထားတာပဲရှိတယ်လေအဒါပဲအမှဆိုလို့ရှိရင်ကျွန်တော်တို့ဒီကတွန်းတယ်ဒီဥစ္စာကိုတီချာဥပဒေနဲ့ဒါဆွတ်ကိုလွတ်
ดาไปไปเนี่ยสรเอาเรียบไม่ใช่หรอกเลยเพราะว่ากูเลี้ยงอยู่ในนั้นโอ้โหแต่กูก็กล้าเลยพี่รอกูเนี่ยเป็นลูกศิษย์กันเนี่ยเป็นลูกศิษย์ลูกศิษย์เป็นลูกบ้านสุดแล้วเราจะนอนรู้ตัวหนาไปได้ไหมลูกสาวมึงนี่ทนายอายุเรียอายุเรียพอไม่อยากพูดเนี่ยทนายไปจะนอนเสียงเนาะเออเมื่อเสียพี่ละก็บอกเนาะดีเชื่อมโยติมีเปียงงงโดนโดนลู
ก็ตัดได้เลยใช่ไหมอุรุลูอะคูเชียบยุติมีเดียวลูเนาะยุติมีปัญหาอุติมาเวกูในงานนี้เนี่ยยุติมีเรื่องการเกษตรชาวพูดด้วยปะเนาะอุบลีพิจารณามาเลยสุราโรเบียกาวเนี่ยมีกงพิลาบิลูจะมาเทมาเลยก็จะมองมีตัวว่าโอ้ไปเลยฉันว่าเลยยุสาวเวมีกี่อย่างมาลูพิเนียวฉันว่าเลยตั้งนานนี่แบบก็จะต้องใช้บิลูมีอะไรแต่ไม่ไออุบลีอะไรเพราะทะเลมันเลยเราไม่ได้อยู่
เนี่ยงั้นก็มีที่มีงานนี่มาช่วยมุ่งจุดอันตรายกูตุเรสไต่ตรงเกิดลูกบ้าวิมิงคลิงเอรีโปอาจารย์เพิ่มหูสกามหูกำปองเพิ่มหูดูกูยี่ยูบุกะแต่ตอนนี้สนาวเชิงดามีสุราบินพิบ้าจังเตรียมใจยินที่เตรียมไปมีที่มีงานกันดากูลีกงชัวไปเช่น
ตลอดทั้งซีซั่นที่สุดเนี่ยมีดมีการนับเฉพาะเล็กน้อยคือว่ากูเอาเนี่ยตัวด้านส่วนเนี่ยมีการทุกซีซั่นกูน่าเสียบ้างไหมที่รู้ว่าตัวด้านส่วนเนี่ยมีการทุกซีซั่นมาเราลงเงินเนี่ยงานเจ้าเออบ้ามาปีเนี่ยมาตั้งยังเคยยามุสันเจนไต่เพื่อชีเดบวยกูลงยงยี่เฮลิกาเปลี่ยนทางพิวควินในนิงเกเรจ้าเนี่ยดูดีกว่าสิด้วยมีการจะเป็นวิสขันด้วยทิ้งดิงเกเรจ้าเนี่ยกูเอาเนี่ยดูมากกว่าอยู่กับกูยี่ที่สุดทั้งวันเลย
ที่กบตุด้าส่งในอเมริกันทุกคนซีซั่นมาอเมริกันปีนั้นเซลล์เอลบามาปีนี้เซลล์มามีกาแอฟริกันอเมริกันลูเมเรียสนับพิบเวอจัมเป็ดพิวควินขยันจริงด้วยเอริพิบยามากูรันบาวินดูเรียด้วยจงกูยินดีเต็มยาปีมาวะตอนยังเข้าใจมุกันในที่คันลาบีเมเปกุนกูเปปิงเกราจาวทางกูอยากเช่าสังหารุ่นเนี่ยมาละคนยันนี่มา แอฟริกันอเมริกัน เนี่ยฮะเซลมาก็เนี่ยมองมาเรื่อยๆที่เด็กสันดาปจากเกจาราพี่ลุงจงยี่เยรุ่นเนี่ยสันดาปจากดูเรื่องฮะเอ็ดมอนด์ปีเตอร์ดราม่ายินสั่งส่งตัวเกี่ยวกับเรื่องเยรุ่นก็เสบียร์ชิดเด็กสันดาปจากเรามีมือลูกผู้เกี่ยวกับเรื่องสันดาปจากดูเรื่องก็ดราโก้เสบียร์จบชั่วโมงจูซากเกอร์มาเยรุ่นก็มีเยรุ่นพงศ์ลูกต้องจูบีเยรุ่นเสร็จยังเนี่ยลูซูเข้าเกี่ยวกับเรื่อง
ที่ได้รับเงินมีอาลูบิอุสเซียมยูดายวารีเนสุเปทาร์เรคูคลัสคลันอพยพกองทัพเลพีบีตอนไม่ได้เสบูจงเนี่ยปีนี้เสบีเซียมามานิทังเกเรอเมริกันทะลุดอมมาพิจิตรเอ็ดมันด์พัตเตเช่นามิโกปีทาร์วาตัวส่วนหนึ่งในนี้ที่ได้ป่วยมาเอริเชงาเซตันเฮตมีอายุเอชวันอับลังกาตอนลูกชาวชาติจะก้าวเนี่ยตัวเอ็ดจงกูอากูลูเปลี่ยนเปลี่ยวไปเลย
But before we could turn around, it was too late. They came in from both sides, the back and the front, and they were just beating people.
เอริชิตะป่วยมาที่กาจาร์เรคังกันนักงานในป่าวงเกเรตมาเซียเอฟดีรีสกาเลตุยเอจัมเพคันยาเรตุยจงกูอคูลูเปียบจาวาดีเรชินที่เราอาติเซลมุกเดนมาร์กและจันโรว่าน่าสมามะฮูปาวน่าสมามะฮูดาจังเลยตุโรฮาเล็กกันเจ้าดีเนียจาร์โรลูรีเลจาปิจานเอโบลิงจาร์โรทาวนาราเรโกบอลุมแมนบีเลกงดลูวาเรียลูดมาเซียรีสกาเปียตัวราวา
I felt that if we turn around or if we give up, it'll never happen.
So in order to make sure that this does
တကယ်လို့သာနောက်ကျောင်းပြန်လှည့်ပြီးတော့လက်မြောက်အရှုံးပေးလိုက်မယ်ဆိုရင်ကျမတို့မျှော်လင့်ချက်တွေဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူး။ကျမစိတ်ထဲမှာဒီမဲပေးဝင်ရဖို့အတွက်ဆိုရင်ရှေ့ဆက်ပြီးတော့တွေးရပါမယ်။ကျမအသေးမစောချင်ဘူးဆိုတာကိုဝန်ခံပါတယ်။ဒါပေမဲ့ဒေါက်တာမာတင်လူသားကင်းပြောခဲ့သလိုကျမပြန်ပြောရမယ်ဆိုရင်ဘဝမှာတန်ဖိုးရှိတဲ့အရာတွေအတွက်အသက်ဆုံးတဲ့ရင်လဲဆွံ့ရမှာဆိုတော့ကျမလက်မြောက်အရှုံးမပေးခဲ့ပါဘူးအထူးသဖြင့်ဒီဆယ်မာမှာကျမတို့အများကြီးလှုပ်ဆောင်နိုင်ခဲ့ပါတယ်လို့မစ်မော့စ်ကပြောသွားတာပ
ါဒီနေရာမှာကြတော့နိုင်ငံတွင်းတန်းတူညီမျှအခွင့်အရေးရအောင်ဆောင်ရွက်ခဲ့တဲ့လက်နက်မရှိသူအင်အားမဲ့သူတွေဟာသူရဲကောင်းတွေလို့ဆိုရမှာပေါ့ဗျာအာနာလိုင်းဒီဘက်ကအကြမ်းဖက်ဖို့ရည်ရွယ်ချက်ရှိရင်တော့အာနာမဲ့သူတွေရတဲ့ရပိုင်ခွင့်အတွက်တောင်းဆိုတိုက်ပွဲဝင်နေသူတွေအတွက်တော့ဒီလိုတောင်းဆိုရင်အသားအနာခံအခက်မသိရင်အသက်တောင်တင်နိုင်တာကိုလည်းဘေးချိတ်ပြီးလုပ်ခဲ့ကြတာကိုကြည့်တော့ဒီကနေ့အမေရိကန်ပြည်ထောင်စုဟာဘာကြောင့်အိမ်မက်တွေကိုလက်တွေ့အကောင့်ထဲပေါ်နိုင်တဲ့ကမ္ဘာအင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်လာလဲဆိုတာကိုနားလည်သဘောပေါက်မိပါတယ်ဗျာ
ဆယ်မမြောက်မှာနေတဲ့အိမ်ချံဥယျာဉ်အလှဆင်သူစတီဗီဟက်ချာက1960ခုနှစ်တွေ့စီကသွေးစွန်းတဲ့တနင်္ဂနွေနေ့ရက်သူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါတယ်
I can remember coming down and seeing people who were on the bridge running back towards George Washington Carver home where I live.
တကားပေါ်ကနေလူတွေပြေးဆင်လာပြီးတော့ George Washington လမ်းကကျွန်တော်နေတဲ့အိမ်ကြီးဘက်စီရောက်လာပါတယ်။ဘုရားသခင်တနာညတာတော်မူပါဆိုပြီးတော့လေသူတို့တွေကကြောက်လန့်ကြအော်ဟစ်နေကြပါတယ်။အိမ်ကတခန်းတွင်ဝင်ရောက်နေသူတွေကိုလူလူရဲရရှိကလူငယ်တွေကိုနှိမ်သုံးတဲ့နေကာတွေအဲ့ဒီမှာမနေကြနဲ့ဆိုပြီးပြောပါတယ်။အဲ့ဒီအချိန်ကတော့အတုံလှုပ်မိဆုံးအချိန်ပါပဲလို့ဟက်ချာကပြောသွားတာပ
ါအမေရိကန်တောင်ပိုင်းမှာဆံမေးပွဲဖြစ်ဆိုခွင့်နဲ့တခြားနီးလန့်တွေကိုပါတုံပြီးလူနည်းစုတိုင်းရင်းသားတွေရဲ့မဲပေးပိုင်ခွင့်ကိုတားဆီးခဲ့တဲ့အတွက်အခုလိုလူမှုအခွင့်အရေးတောင်းဆိုလှုပ်ရှားမှုတွေလည်းပေါ်ပေါက်လာခဲ့တာပါရှင
်ဒီတစ်ခါတော့အမေရိကန်တမိုင်းမှာဖြစ်ခဲ့ပူတဲ့တင်ငန်းစာယူစရာအကြောင်းလေးတစ်ခုကိုပြပြချင်းပါတယ်1942ခုနှစ်မတ်လ23ရက်နေ့မှာအမေရိကန်အနောက်ဘက်ချမ်းမှနေထိုင်ကြတဲ့ဂျပန်နွေဘွားသတိ2000လောက်ကိုအမေရိကန်ဆိုရကအာဓမနေရာရွှေ့ပြောင်းပြီးထိန်းသိမ်းရေးစခန်းတွေမှာနေထိုင်စေခဲ့ပါတယ်ဒုတိယကမ္ဘာစစ်ပွဲကာလအတွင်းဂျပန်တပ်တွေကအမေရိကန်ပစိဖိတ်ရေတပ်ဖွဲ့အခြေစိုက်ထားတဲ့ဟာဝိုင်အီကျွန်းကပလဲစိတ်ကမ်းကိုအလစ်ဝင်ရောက်ပုံကျဲတိုက်ခိုက်ခဲ့ပြီး3လခွဲအကြာမှာအခုလိုရွှေ့ပြောင်းလိုက်တာပါ
ဒီဂျပန်အမေရိကန်တွေဟာဂျပန်တွေအတွက်တရှိုးတွေဖြတ်လို့ဖြတ်စီလုပ်မာတွေကိုအစိုးရကစိုးရင်ပြီးသူတို့တွေကိုထိန်းသိမ်းရေးစခန်းတွေစီနေရာချထားပေးဖို့ဆုံးဖြတ်ခဲ့ကြတာပါအခုခါမှာအငိမ့်စားယူထားပြီးဖြစ်တဲ့အမေရိကန်သယ်ယူပို့ဆောင်ရေးဝန်ကြီးနော်မန်မနစ်တာကကလေးဘဝကသူ့မိသားစုနဲ့အတူသူတို့နေအိမ်တွေကနေဖယ်ရှားခံခဲ့ရပြီးအမေရိကန်နောက်ဖက်ချမ်းကလူသူအယောက်ပေါင်နေတဲ့ထိန်းသိမ်းရေးစခန်း10ခုထဲကတစ်ခုမှာနေထိုင်ခဲ့ရပူပါတယ်ဂျပန်အမေရိကန်တွေကိုအဲ့ဒီလိုထိမ့်သိမ်းခဲ့တာဟာအမေရိကန်ပြည်ထောင်စုရဲ့မှားယွင်းတဲ့လုပ်ရက်တစ်ခုဖြစ်တယ်လို့သူ့အမြင်ကိုအခုလိုပြောပြပါတယ
်။ When the Japanese government attacked Pearl Harbor, they attacked me as an American.
ပလဲစိတ်ကမ်းကိုဂျပန်တွေပုံကျဲတိုက်ခိုက်တာဟာကျွန်တော်တို့လိုဂျပန်အမေရိကန်တွေကိုလည်းတိုက်ခိုက်တာပါ။ဂျပန်ကအခုလိုတိုက်ခိုက်တာကြောင့်ဂျပန်အမေရိကန်တွေကိုခွဲခြားဆက်ဆံတာဟာမတင်တော်ပါဘူး။ဒါဟာနိုင်ငံအတွင်းလူတဦးချင်းစီရဲ့အခွင့်အရေးကိုကာကွယ်မပေးတာသာဖြစ်ပါတယ်လို့မစ္စတာမင်နက်တာကပြောသွားတာပါ။အောက်လွှတ်တော်အမတ်တဦးလည်းဖြစ်တဲ့ကွန်ဂရက်စ်မန်မင်နက်တာဟာနေရာရွှေ့ပြောင်းခံခဲ့ရတဲ့ကာလအတွင်းပစ္စည်းဥစ္စာတွေဆုံးရှုံးခဲ့တဲ့ဂျပန်အမေရိကန်တွေရော်ကြီးငွေပြန်ရအောင်လွှတ်တော်အနေနဲ့ရမုံငွေချပေးဖို့ဥဆောင်လှုပ်ရှားသူတယောက်လည်းဖြစ်ပါတယ်
1988ခုနှစ်မှာတော့ဒီလိုဒုက္ခတွေကြုံခဲ့ရတဲ့တက်ရှိထင်ရှားရှိနေသူ6000ကိုဒေါ်လာ2000စီပေးဖို့လွှတ်တော်ကဥပဒေပြဋ္ဌာန်းခဲ့ပါတယ်။အမေရိကန်ပင်မလွှတ်တော်စာဦးနာမှာလဲဂျပန်အမေရိကန်အထိတ်အမှတ်နေရာတစ်ခုကို2000ပြည့်နှစ်မှာစောက်လုပ်ပြီးဒီနေရာဟာဒုတိယကမ္ဘာစစ်အတွင်းအမေရိကန်ပြည်ထောင်စုအတွက်တိုက်ပွဲဝင်ခဲ့တဲ့ဂျပန်အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ဒီစစ်ပွဲကာလအတွင်းနေရာရွှေ့ပြောင်းခံခဲ့ရတဲ့ဂျပန်အမေရိကန်တွေအတွက်လဲရည်ရွယ်စောက်လုပ်ထားတာပါရှင်။
ကိုအောင်ရဲ့သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ပြီးခုတစ်ခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရပါမယ်ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်တာပ
ါကောက်ပေးစည်းနှံတွေစိုက်ပျိုးတက်လောက်အရာရောက်အောင်လုပ်ရမှာအဆိုဓာတ်ကြောင့်မပျက်စီးစေဖို့အတွက်အချိန်မီ6တွေအောင်လုပ်ရဟာသိပ္ပံကိုအရေးပါတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးပါမယ် က်ကူးနေကထွက်လာတဲ့ကောက်ပဲတည်နှံတွေကိုတားရှိခံအောင်မပြက်စီးအောင်ပုံမတက်အောင်အချောက်ခံကြပါလေဒီလိုအချောက်ခံတဲ့နေရာမှာတဘာဝအတိုင်းဖြစ်စေတဘာဝမဟုတ်တဲ့စိတ်ကိုတုံးတာဖြစ်စေနှမျိုးစလုံးမှာကောင်းကျိုးဆိုးကျိုးတွေရှိနိုင်တာမို့တင့်တော်တဲ့ဤကိုတုံးပြီးတားရှိခံအောင်လုပ်လို့ရှိပါတယ်ကောက်ပဲတည်နှံတွေရဲ့တဘာဝပေါ်မူတည်ပြီးချောက်တွေအောင်လုပ်ရတဲ့စနစ်တွေကလည်းကွဲပြားတယ်လို့တည်နှံဆုံးအချောက်ခံဆက်ထုတ်လုပ်တဲ့Pioneer Agrobis Company ကဦးမျိုးအောင်ကျော်ကပြောပါတယ်
။ဘယ်သီးနှံမစုရိတ်တဲ့သိန်းတဲ့အချိန်မှာတော်တော်များများအဆူတန်းမြင့်မာတာပေါ့။သူ့ကိုတာရှိခံမှုဆိုတာသူ့ရဲ့လူအပ်တဲ့အဆူတန်းအထိရောက်အောင်ချပြီးတော့မှသာလေသူကတာရှိလေးထားတယ်လို့အတူလောင်းနဲ့ခံတာပေါ့။အဲဒီနေရာမှာတဘာဝကိုတည်ပြီးတော့ချောက်တဲ့စနစ်တွေကလည်းမတူဘူးခင်ဗျာ။ဥပမာကျွန်တော်တို့ဝါဥလိုပါလို့ဆိုရင်ချင်းပြည်နယ်ကလည်းတော်တော်ထွက်ပြီးဝါဥကကျွန်တော်တိုင်းပြည်ထဲမှာနေရာတော်တော်များများကလည်းကြားနေအဲ့တော့အဲဒီဝါဥကြတော့ကျွန်တော်သုံးနေတဲ့ဒီ flatbed type လို့ဆိုရခေါ်တဲ့ချောက်ခံတဲ့နေရာအဆင်မပြေဘူးခင်ဗျာ။အဲသူတို့ကြတော့နေရောင်ရင်းအပူချိန်ကိုတဘာဝကိုတစ်ဖက်က plastic အိမ်နေနဲ့ပေါ့နော်။ဒီကြစနစ်တကျ design နေနဲ့လုပ်ပြီးတော့သူ့အထဲမှာ tree မပြန်အောင်ဘန်ဂါရီနဲ့လီလှဲတဲ့စနစ်တင်နဲ့လူအိုင်အပူတွေချိတဲ့အမျိုးပေါ့နော်။မျိုးနဲ့ပြီးတာတို့ဒါမျိုးတွေလောက်ပြီးတော့ခြောက်တဲ့စနစ်ကတစ်မျိုးပေါ့နော်နောက်ပြီးတော့ငရုတ်ကြီးခြောက်တဲ့ပုံစံမျိုးတွေဒါတွေကမတူဘူးစပါတို့ပြောင်းတို့ပဲပုတ်တို့ကော်ဖီစီတို့နှမ်းတို့အဲအဲ့ဒါမျိုးတွေကြတော့ဒီနဲ့ဆိုခြောက်ခံစက်ဖြစ်နေလုပ်လို့ရတယ်တောင်ပြေးပဲလေးရတယ်အဲအဲ့နေရာမှာစီပါတဲ့ဒီနဲ့နေကြတော့လည်းနည်းသွီထားတယ်စီတွင်တော့မကြအောင်နောက်ပြီးတားရှိခံမှုအတွက်စီပါတဲ့ပစ္စည်းတွေကဘလို့ဆိုတတ်ကြီးချမလဲဆိုတဲ့အားတွေကြည့်ဆိုင်ရတာပေါ့။နောက်စပါးတို့ကတော့နာနည်းနည်းအတိမ်ဆုံးခံနေကြောင်းလည်းမဆိုးပါဘူး။ဒီပြီးနာလိုက်အကုန်လုံးကစပေါ်တဲ့အချိန်မှာအဆူတက်မြင်ပါပြီမဲ့အချိန်နဲ့တပြေးညီမြင်မြန်မြန်၆မှသာလေသူ့အည်သွေးတိုင်းရပါမယ်
။သူ့အချိန်နဲ့သူ၆တွေ့အောင်မလုပ်နိုင်ရင်နောက်ဆက်တွဲကြုံရမယ့်ဆိုးကျိုးတွေထဲမှာကြောက်စရာကောင်းတာတခုကမှုအန်တည်းပါ။
ကြောင်းဆိုလို့ရှိရင်အချိန်တူနှစ်ရက်သုံးရက်အတွင်းမှာသူ့အသီးစားမချောက်နိုင်တဲ့အများမှုတက်တယ်။အမှုတက်ပြီဆိုတာနဲ့အဲ့မှုကအက်ဖလာတောက်ဆင်လို့ခေါ်တဲ့မှုစိတ်ပေါ့နော်။အဲ့လိုမျိုးထုတ်တက်မှုဖြစ်တဲ့အခါကျတော့ဒီကြောင်းရဲ့အည်သွေးကိုအများကြီးထိခိုက်သလိုဒီကြောင်းကိုချိတ်ခွဲပြီးတော့တိရစ္ဆာန်အစာပစ္စည်းနဲ့ကြက်ကြီးဝက်ကြီးမှဖြစ်မယ်ပြီးလို့ရှိရင်အဲ့ရတဲ့ဆင်လူကိုထပ်ပြီးတော့ဒုက္ခပီးနိုင်တယ်။အဲ့ဒါကြောင့်မလို့ဒီကျမ်းမာရေရှုတော်ကလည်းအရင်သတိထားဖို့လိုပါတယ်။နောက်စပါးဆိုလည်းဒီလိုပါပဲ။နေ့ရက်သုံးရက်အတွင်းမှာဒီကျမ်းမချောင်းရင်ကခါရက်ဆန်းဝါမယ်အထက်မှာမူရီပေါက်လာတယ်။အဲ့မှုဒီလည်းကျမ်းမာရေကိုထိခိုက်တယ်။နောက်လိုက်လို့ဒီကျမ်းစနစ်တကျမကင်တွေထားတဲ့ပစ္စည်းတွေနိုင်ငံတကာဈေးွက်ပူရင်လေဥပမာစစ်ဆေးတဲ့အခါကျရင်ဟိုစိတ်တွေပါလေပါလာတဲ့အခါကျရင်ဒီသီးနှံဒီလက်ခံလို့မရပါဘူး။အဲ့ကြောင့်မလို့ကျွန်တော်တို့အရင်သတိထားရပါတယ်။
တိနံမျိုးစုံမှာမြန်မာနိုင်ငံနဲ့ kait တာပေါ့နော်အတူအရက်ဒေတာလိုက်ကဘယ်အရက်မှာဘယ်လိုမျိုးတိနံမျိုးအချောက်ခံဆက်တုံးပြီးတော့ဘလိုတာရှိခံအောင်လုပ်တင်လဲဆိုတာနည်းနည်းအကြံပေးပါဟု
တ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီစဘာဆိုရင်တော့ဒါနေရာဒေတာတော်တော်များများမှာစဘာကတော့အရင်ကြီးကြီးတဲ့ major crop ပေါ့နော်ပြီးလို့ရှိရင်ဒုတိယအဆင့်ကတော့ပြောင်းကျောင်းဆိုလို့ရှိရင်တော့ချမ်းပြည်တည်သာလုံးလူလူအရှမ်းတောင်ရှမ်းမြောက်အကုန်လုံးထွက်တဲ့နောက်ကြရားထွက်တဲ့ပြည်ပြည်နယ်မှာလည်းစိုက်တာရှိပါတယ်။ပြီးခဲ့တဲ့နှစ်တည်းကမပဲပဲရည်စိမ်ရေးွက်ကူကဖြစ်သွားတော့ကျောင်းကိုကျောင်းဆိုင်ပွဲပြီးစဉ်းစားလာကြတယ်။နောက်သခိုင်းတိုင်းပဲဒီမှာဆိုရင်လည်းကျောင်းကိုကျောင်းတော့ဆိုင်လာကြတယ်။ဒါအလားလာရှိတဲ့သီးနှံတွေပေါ့နော်။ပဲပုတ်ဆိုလို့ရှိရင်လည်းနေရာဒေသတော်တော်များများတကယ်စိုက်နိုင်တဲ့ပုံတန်ဆက်ရှိပါတယ်။လက်ရှိကတော့ရှမ်းတောင်ရှမ်းမြောက်မှာတော့တော်တော်လေးစိုက်တဲ့နောက်ကချင်ပြည်နယ်မှာစိုက်ပါတယ်။ပဲပုတ်တွေဆိုလို့ရှိရင်လည်းရိတ်သိမ်းတဲ့အချိန်ကလပိုင်း၈လပိုင်းဖြစ်တဲ့ပြောင်းအဲ့ဒီဒေသတွေမှာမူးမလွတ်ပါဘူး။အဲ့ခါကျတော့ပြီးခဲ့တဲ့3နှစ်ကျော်လောက်ကအမေရိကန်ဖွဲ့စည်းတစ်ခုဖြစ်တဲ့ Winrock International နဲ့ကျွန်တော်တို့ပူးပေါင်းပြီးတော့ဒီရှမ်းပြည်ထဲမှာ၄မြို့နယ်မှာကျွန်တော်တို့ပြည်နယ်စုံ6ခန်းဆက်ပြီးပြီးလိုက်ပြပြီးပါတယ်။တောင်သူတွေကသူတို့ကပံ့ပိုးပေးတာပေါ့နော်။ပံ့ပိုးပေးရင်အဲ့မှာလုပ်ငန်းရှင်တချို့ကမြင်သွားတော့လဲကျွန်တော်တို့ရဲ့6ခန်းဆက်ပြီးဦးကြောင်းတို့ပဲပုတ်တို့စကားတို့အတွက်လုပ်ငန်းတွေအရင်နဲ့အခုဆိုရင်တချို့လုပ်ငန်းရှင်တွေ commercial scale ကြီးကျွန်တော်တို့စောက်ပြီးနေရတာရှိပါတယ်။
အခုတော့ကောက်ပဲတည်နှံ6ခန်းဆက်တွေကိုတုံးပြီးစိုက်ပျိုးရေးခန္ဓာမြင်မအောင်လုပ်နေချိန်မှာတချို့စိုက်ပျိုးကောက်နှံတွေအတွက်အလေးအနက်မရှိအောင်သတိထားရမှာရှိပါတယ်
။နှမ်းဆိုလည်းတစ်နိုင်တစ်ပိုင်းပေါ့နော်။အဲ့နှမ်းမှာအကန့်အသတ်တကူကကွင်းထဲမှာတွေထောင်ပြီးတော့ခြောက်ကြတယ်။မိုးနေတဲ့ဒေသဖြစ်တဲ့အခါကျတော့ကွင်းထဲမှာဒီဆိုင်ပုံလေးသဘောမျိုးပေါ့နော်။ဒီထောင်ပြီးတော့တဘာဝဒီတဘာဝညီနေပဲသူတို့ခြောက်တယ်။အဲ့ခါကျတော့မူးများပြီးတဲ့ခါကျတော့နှမ်းရဲ့အည်သွေးကကြာပေါ့။ရှင်းပြောရင်နှမ်းပြပ ဥကုံတွေမှာအလားအလာရှိတဲ့တင်းနဲ့ဖြစ်ပေမဲ့ကိုရနာလိုစနစ်တကျမကင်တွယ်ခဲ့ရင်းနှန်းဒီဘလို့မှရောင်းလို့မရတော့တော်တော့ကသူကစီပါတဲ့အကြောင်းအလွယ်တကူသူကစီကြီးစော်တန်တက်တယ်ဒီ foreign sensitivity ပေါ့နော်အဲ့လိုအဲ့သဘောမျိုးဖြစ်သွားတဲ့ခါကျတော့တိုင်ငရကဈေးကွက်ကိုတမ်းမဝင်တော့ဘူးအဲ့အဲ့ခါကျတော့နှမ်းနေလို့လေလူအိုက်ရင်သူအဆူထက်ကိုယာစီလူဆိုးတဲ့အချိန်မှာ၆ခုအတွက်ကို၆ခန်းဆက်ပြီးသုံးလို့ရပါတယ်ခင်ဗျာနောက် coffee ဒီလည်းကျွန်တော်အလားအလာရှိတဲ့အကုန်ပစ္စည်းပါပဲ coffee ကြတော့ဘီးဘိုးကိုစနစ်တကျပုံစံတစ်မျိုးနဲ့ကျွန်တော်တို့ပြီးရပါတယ်ဘာကြောင့်လဲဆိုတော့ coffee ကမီးဘိုးစော်နံလို့မရပါဘူးအဲ့တော့ကျွန်တော်တို့ကဒီမီးဘိုးမှာလေဝပြီးတဲ့စနစ်မျိုးပေါ့နော် indirect heat တဲ့ air ဆိုတဲ့စနစ်နဲ့ကျွန်တော်ပြီးရပါတယ်နောက်ပဲဖို့ဆိုလည်းအဲ့လိုပါပဲမီးဘိုးဒီဇိုင်းကတစ်မျိုးသုံးပါတယ်နောက်ပြောင်းဆိုလည်းကျွန်တော်မီးဘိုးဒီဇိုင်းကတစ်မျိုးသုံးပါတယ်အဲ့လိုနီးနေပြီးနေလိုက်လို့ရပါတယ်နောက်တစ်ခုကပဲဒီစိန်လို့ပဲမျိုးကြတော့ကျွန်တော်တို့အညာဒေသမြေလက်ပိုင်းတွေမှာမိုးမှာဂျွန်ဂျူလိုင်မှာတို့ကထွက်တယ်ဥမာဝေးတိုင်းအောင်လာပဲဒီနေပြည်တော်တက္ကသိုလ်ဒေသမျိုးတွေမှာမိုးဥကာလတွေမှာထွက်တဲ့အခါကျတော့တချို့ဆိုရင်မိုးမလွတ်ဘူးမလွတ်တဲ့အခါကျတော့ပဲဒီစိန်ရလှလှပပစိမ့်စိမ့်ဆူဆူလေးရှိရမှစားအယောင်တွေပြက်ပြီးတော့ချောင်းမရပြုတ်မရနဲ့ဈေးကောင်းမရတော့ပဲနဲ့တောင်သူတွေမှာအရှုံးနဲ့ရင်ဆိုင်ရတွေနဲ့တွေ့ပါတယ်တောင်ဒေသဘက်မှာတော့ချင်းမောင်ပါလာဆိုပြီးတော့ရှိပါတယ်။နောက်နမ်ဆန်ဘက်မှာဆိုလို့ရှိရင်ဂျင်းတွေလည်း၆ပါတယ်။သူလည်းအလုံးလို့ရပါတယ်။ညုတ်သီးဆိုလို့ရှိရင်လည်းမိုးမလွတ်တဲ့ကာလတွေ၆လို့တွေးလို့ခက်ခဲတဲ့အခါမျိုးကြရင်ညုတ်သီးကအချိန်နဲ့တပြေးညီအမတန်မှုတက်လွယ်တာပေါ့နော်။အဲဒါမျိုးကြတော့ကျွန်တော်တို့ဒီဆိုလာတင့်လို့၆ခန်းစက်ဒီနဲ့စနေတကျ၆ရင်မိုးစိတ်မဖြစ်တဲ့ညုတ်သီးတွေရအောင်ကျွန်တော်လုပ်ပြီးလို့ရပါတယ်။
ဦးမျိုးအောင်ကျော်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်သက်တိတ်ပင်နဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်ပါ
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာ။ VOA ကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ဒီရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာတဲ့ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက voa မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တာအမှတ်855ရန်ကုန်ဘိုးစာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချင်းကိုကိုအောင်လင်းဦးကပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားညူကလီးယားလက်နက်အစီအစဉ်ဆုံးသက်ရေးမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဆွေးနွေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်ခံလိုက်တဲ့အကြောင်းမမျှော်လင့်မဲ့ကြီးညာလိုက်တဲ့ပေါ်အမေရိကန်လွှတ်တော်အမတ်တွေတရုတ်ဂျပန်တောင်ကိုရီးယားတောင်ဝင်ရှိသူတွေရဲ့တုံ့ပြန်ချက်တွေထွက်ပေါ်လာပါတယ်မြောက်ကိုရီးယားရဲ့အင်းနီချင်းတွေဖြစ်ချတဲ့တရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ကတော့အစီအစဉ်ပေါ်ကျူးစွခဲ့ကြတာပါမြောက်ကိုရီးယားပေါ်တနင်္လာရှိနေတဲ့ဂျပန်နိုင်ငံကတော့ဒီကိစ္စနဲ့ပတ်သက်လို့သမ္မတထရန့်နဲ့ဆွေးနွေးဖို့ရှိလာတဲ့ဝါရှင်တန်ကိုလာမယ့်အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောဆိုထားပါတယ်စီရနေမှာအရေးကြီးလိုအပ်နေတဲ့ဆန္ဒမှုအကူအညီတွေတင်ဆောင်လာတဲ့မော်တော်ယာဉ်တွေဟာဝန်ရံပိတ်ဆို့ခံထားရတဲ့ကုတာရှိပိုင်းဒေသကိုဒီကနေ့ဝင်ရောက်နိုင်ခဲ့ပေမဲ့တခြားပြည်လေးချောင်းတက်ခိုက်မှုတွေကြောင့်အရေးပေါ်ပစ္စည်းတွေကိုမချနိုင်ပဲဖြစ်ခဲ့ရတဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတွေနဲ့နိုင်ငံတကာချက်ချင်းတွေဖွဲ့တွေကပြောဆိုလိုက်ကြပါတယ်။ပုံချတက်ခိုက်မှုတွေဟာရုရှားစိုးရပါဝင်သက်ဆိုင်သူတွေအလုံးကဘေးကင်းလုံခြုံမှုရှိဖို့အာမခံချက်ကိုချိုးဖောက်ရောက်တဲ့အကြောင်းလဲစီရနေမှာရှိတဲ့ကုလသမဂ္ဂလူသားချင်းဆန္ဒမှုဆိုင်ရာညှိနှိုင်းဆောင်ရည်မှုယုံကပြောဆိုခဲ့ကြတာပါ။အာဖဂန်နစ္စတန်နိုင်ငံရှေ့မြောက်ဘက်ဒေသမှာတာလီဘန်ရဲ့အာရုံတစ်ချိန်မတန်ခင်စီးရင်တိုက်ခိုက်မှုတစ်ခုတွင်အစိုးရလူမျိုးတပ်ဖွဲ့ဝင်18ဦးထပ်မံသေဆုံးပြီးအများအပြားဒဏ်ရာရသွားပါတယ်။တခါပြည်နယ်မှာရှိတဲ့အာဖဂန်စစ်ကြေးစခန်းတစ်ခုကိုသဘုံနဲ့စီးရင်တိုက်ခိုက်ရတာနဲ့တိုက်ပွဲတွေဆက်တင်ဖြစ်ပေါ်ခဲ့တာပါ။ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်လာရောင်းနိုင်တဲ့အထောက်အထားတွေထပ်မံတွေ့ရှိနေရတဲ့အတွက်စုံစမ်းစစ်ဆေးဖို့လိုအပ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးခြားစေကပြောဆိုလိုက်ပါတယ်။လူမျိုးရုံးတပ်ဖြတ်မှုမြောက်နိုင်တဲ့လက္ခဏာတွေတွေ့ရတဲ့အတွက်တာဝန်ရှိသူတွေကိုအရေးယူနေအောင်စွန့်ဖို့လိုအပ်တဲ့အကြောင်းလဲလူခွင့်ရေးထူးခြားစေရန်ကြီးလီကကုလသမဂ္ဂလူခွင့်ရေးကောင်စီကိုတင်သွင်းထားတဲ့အစီရင်ခံစာထဲမှာဖော်ပြပြောဆိုခဲ့တာဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ24.5/32နဲ့လိုင်းလတ်190ဒူကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်တော်ရရှင်အားလုံးသောကအမောတွေပြပြပြီးအစဉ်ပြေတဲ့နေ့တွေကိုပိုင်ဆိုင်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington.